Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532 50နဲ့လိုင်းလမ်းမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမဲရီတန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြမှာပါမွတ်စလင်အများစု9နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ကတ်သတ်တဲ့သမ္မတထရမ့်ရဲ့အမိန့်ကိုပြန်ပြီးအတည်ပြုပေးရေးတင်ပြတာကိုအယူခံတရားဝန်တစ်ခုကပေးချလိုက်ပါတယ်တရုတ်တနိုင်ငံနဲ့မူဝါဒကိုတိမှန်ပြုတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းပင်ကိုပြောလိုက်ပါတယ်တူရကီနိုင်ငံမှာသမ္မတလုပ်ပိုင်ခွင့်အာဏာပိုရမယ်အခြေခံဥပဒေအသစ်တစ်ခုကိုလူထုဆန္ဒခံယူပွဲလုပ်ဖို့ရှိပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အခုညနာဆင်ရမယ့်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေဝင်မိငယ်အိမ်မင်းကိုအချိန်အနည်းငယ်ရှော့ချပေးလိုက်ပါပြီ
။ဒါတော့ညခုနိုင်နေတော့လည်းမလဲဘူးနော်။ငားနိုင်ဆိုတော့အလုံးလက်ရှိပေါ့။ဘုရားကမောင်တော်တို့လည်းဆက်ပါရှိသေးရ
ဲ့။ဒီရခိုင်ပြည်နယ်မောင်တော်မှာနေဝင်မိငယ်အိမ်မင်းကိုအချိန်ရှော့ချပေးတဲ့အကြောင်းရဲမှုကြော်များဝင်ပြောသွားတာကိုနားဆင်ရမှာပါ။လူခွင့်ရေးဆိုင်ရာသတင်းလွှာတွေထဲမှာတော့အယတာဆိုးရလက်ထက်မှာလူခွင့်ရေးအခြေအနေတွေပိုဆိုးလာနေတာမှာလက်နက်ကိုင်အဖွဲ့တွေကျူးလွန်တဲ့ပြစ်မှုကပုံများတယ်ဆိုတဲ့အစီရင်ခံစာဒီအစီရင်ခံစာပေါ်မှာမြန်မာအာဏာပိုင်တွေဘက်ကတော့လူခွင့်ရေးပြဿနာပုံများလာတာမျိုးထက်ပိုပြီးတော့ပွင့်လင်းမြင်သာမှုရှိလာတာဖြစ်တဲ့အကြောင်းတုံ့ပြန်ချက်ကိုလည်းကြားကြရမှာပါ။အဲဒီနောက်89ချိန်မြောက်အော်စကာရုပ်ရှင်ဆုပေးပွဲအကြုံမြင်ကွင်းကိုလည်းပြောပြပါမယ်ရှင်။ဒီလိုဆက်သွယ်မြင်မြန်ချက်တွေသတင်းဆောင်ပါတွေမတိုင်ခင်အရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပါမယ်ရှင
်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုထဲကိုပြည်ဝင်ခွင့်ကတ်သတ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်အတိုင်းဆက်လက်လှုပ်ဆောင်သွားနိုင်ဖို့အစိုးရရှေ့နေတွေဘက်ကအယူခံတောင်းဆိုချက်ကိုဖက်ဒရယ်အယူခံတရားဝန်တစ်ခုကပယ်ချလိုက်ပါတယ်။အော်ယုံတို့ကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုပယ်ဖြတ်ပြီးကိစ္စဆန်ဖရန်စစ္စကိုအခြေစိုက်တရားသူကြီး3ဦးပါအမှတ်9အယူခံတရားရုံးကတညီတညွတ်ထဲပယ်ချလိုက်တာပါ။ပိတ်ပင်တဲ့အမိန့်ကိုအောက်တရားရုံးကဆိုင်းငံ့စေခဲ့ပြီးအမေရိကန်နဲ့ဝင်ခွင့်မပြုခဲ့သူတွေကိုခွင့်ပြုရမယ်လို့ဆုံးဖြတ်ထားတာပါ။အစိုးရဘက်ကအယူခံတင်သွင်းတာမှာတရားရုံးကလက်ခံနိုင်လောက်တဲ့ခိုင်လုံတဲ့အကြောင်းပြချက်မရှိသလိုဒီအယူခံကိုလက်ခံလိုက်မယ်ဆိုရင်ပြင်မရတဲ့အမှားမျိုးဖြစ်သွားနိုင်တယ်လို့အယူခံတရားရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အယူခံတရားရုံးရဲ့ဆုံးဖြတ်ချက်ထွက်လာပြီးမကြာခင်မှာပဲသမ္မတထရမ့်ကတရားရုံးမှာရင်ဆိုင်တွေ့ကြမယ်နိုင်ငံရဲ့လုံခြုံရေးကအရေးကြီးဆုံးပဲလို့နိုင်ငံတော်တရားရုံးချုပ်မှဆက်ပြီးရင်ဆိုင်မယ်သဘောမျိုးသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်အဲလိုရေးပြီးမကြခင်အင်ပြူတော်မှာသတင်းတော့တွေနဲ့တွေ့ဆုံရမှာလဲတရားရုံးဟာအခုဆုံးဖြတ်ချက်ကိုနိုင်ငံရေးအမြင်နဲ့ဆုံးဖြတ်ခဲ့တယ်လို့ဆိုပြီးနောက်ဆုံးကြရင်တော့သူ့အစိုးရအဖွဲ့ကပဲဒီအမှုကိုအလွယ်တကူအနိုင်ရမှာပါပဲလို့ပြောသွားပါတယ်
Republican outlet တော်အမတ် Tom Price ကိုကျမရင်းနဲ့လူမှုဝန်ဆောင်မှုရေးရာဌာန HHS ဝန်ကြီးအဖြစ်ခန့်ထားဖို့ထောင်ခံမဲ52မဲကန့်ကွက်မဲ48မဲနဲ့ American ထက်လွတ်တော်ကအတည်ပြုလိုက်ပါတယ်။ကျက်တော်ရည်ညသကောင်ကျော်ချင်းထိဆက်လုပ်ရတဲ့အထက်လွတ်တော်အစည်းအဝေးကနေဒီကနေ့မနက်အစောပိုင်းမှာအဲ့လိုမဲခွဲအတည်ပြုလိုက်တာပါ။အယိုးယောကအထူးကူဆရာဝန်လည်းဖြစ်တဲ့ Georgia ပြည်နယ်ကဝိုင်းအောက်လွတ်တော်အမတ် Price ဟာ Obama ကဲလို့တည်ကြတဲ့ Affordable Care Act ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုကန့်ကွက်သူတစ်ဦးဖြစ်ပါတယ်။ HHS ဌာနရဲ့အကြီးအကဲအနေနဲ့အဲ့ဒီ Obama ကဲဥပဒေပယ်ဖျက်ရေးလုပ်ငန်းကို Mr. Price ဦးဆောင်ရမှာပါ။ American နိုင်ငံသားတန်း20ဟာဒီဥပဒေအရကျန်းမာရေးအာမခံတွေရထားကြတာပါ။ဩဘာမာကဲကိုအစားထိုးခြင်းနဲ့ဆိုတာ Republican တွေကပြောထားပေမဲ့ဘလို့အစားထိုးမလဲဆိုတဲ့ပုံမှာတော့သဘောတူညီချက်မရကြသေးပါဘူး။ Price ဟာအောက်လွတ်တော်ရ၃ငွေဆိုင်ရာကော်မတီဥက္ကဋ္ဌဖြစ်သူ့ရဲ့ယာတုကိုအသုံးချပြီးအစုရှယ်ယာအယောင်းဝယ်တွေကနေအကျိုးမြတ်ဖြစ်ခဲ့သလားဆိုတဲ့ပြင်းထန်တဲ့မေးခွန်းတွေနဲ့ရေးဆိုင်ခဲ့ရပါတယ်။ဒါမဲ့လည်း Mr. Price ဟာကိုချင်းတိတ်ခါဖောက်ပြက်တာမျိုးမရှိခဲ့ဘူးဆိုတဲ့ထောက်ထားတွေခိုင်မာရှိထားတယ်လို့လေးလာသူတချို့ကပြောပါတယ်
။ကိုပိုင်ဦးချုပ်ရင်းနဲ့နေတဲ့တိုင်ဝမ်ကျွန်းကိုသူတို့ပိုင်တယ်လို့ပြောထားတဲ့တရုတ်ရဲ့ယက်တီချက်ကိုအတိမှန်ပြုပြီးတော့တရုတ်နိုင်ငံနဲ့မူဝါဒကိုအမေရိကန်ကအတိမတ်ပြုပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီကျင်းပင်နဲ့တယ်လီဖုန်းဆက်စကားပြောတာမှာထည့်ပြောသွားပါတယ်။သမ္မတထရမ့်ရဲ့ရည်တည်ချက်ကိုတရုတ်နိုင်ငံအနေနဲ့အတိမတ်ပြုတဲ့အကြောင်းတရုတ်ဘက်ကဒီကနေ့ပြောပါတယ်။ခေါင်းဆောင်တို့အကြာကိစ္စရမျိုးစုံကိုပြောဆိုကြပြီးမစ္စတာထရမ့်သမ္မတဖြစ်လာခြင်းကတည်းကဆက်ဆံရေးမပြတ်ရှိခဲ့တယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရလူကန်းကဒီကနေ့လုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။တရုတ်နိုင်ငံနဲ့မူဝါဒဟာတရုတ်အမေရိကန်ဆက်ဆံရေးရဲ့နိုင်ငံရေးအုံမြင့်ဖြစ်ပြီးအဲ့ဒီအပေါ်ခိုင်မာတဲ့ထောက်ခံမှုဟာနိုင်ငံဆက်ဆံရေးကိုအားကောင်းတည်ငြိမ်စေမှာဖြစ်တယ်လို့ပြောခွင့်ရလူကန်းကပြောပါတယ်။ဂျာတာပရီနေညနေပိုင်းကခေါင်းဆောင်တို့တယ်လီဖုန်းဆက်စကားပြောကြတာတိတ်ကိုယင်းနီးခင်မင်မှုရှိပြီးတော့သက်ဆိုင်ရာနိုင်ငံတွေမှာတွေ့ဆုံကြဖို့အပြန်အလှန်ဖိတ်ကြားကြတယ်လို့သမ္မတအင်ပြူတော်ကပြောပါတယ်
။ မေကန်သမ္မတထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နှစ်ရက်ကြာဆွေးနွေးပွဲတွေကိုဒီကနေ့မှစတင်မှုရှိပြီးတော့နှစ်ပေါင်းများစွာရှိထားတဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုပြန်အားကောင်းအောင်လုပ်ဖို့နဲ့စီးပွားရေးဆိုင်ရာဆက်ဆံရေးမြင့်တင်ဖို့ဆွေးနွေးသွားမှာဖြစ်ပါတယ်။ခေါင်းဆောင်နှုတ်ဦးအားဒီကနေ့မနက်ပိုင်းမှာအင်ပီရိုသမ္မတရုံးခန်းမှာတွေ့ဆုံပြီးနောက်နေ့လယ်ပိုင်းမှာသတင်းစာရှင်းလင်းပွဲလုပ်သွားဖို့ရှိပါတယ်။မစ္စတာထရမ့်နဲ့မစ္စတာအာဘေတို့ဖလော်ရီဒါပြည်နယ်ပမ်ဘီချ်မြို့ကိုလေယာဉ်နဲ့သွားပြီးတော့မစ္စတာထရမ့်ရဲ့မာရာလာဂိုအပန်းဖြေခြံကြီးမှာစနေတင်းငွေမှာသွားနေကြမှာပါ။ဒါဟာဇန်နဝါရီလ24ရက်နေ့ကသမ္မတဖြစ်ပြီးတဲ့နောက်မစ္စတာထရမ့်အနေနဲ့ပြည်ပခေါင်းဆောင်တို့ဦးနဲ့အချိန်ကြာဆုံးတွေ့ဆုံတာဖြစ်ပါလိမ့်မယ်။မစ္စတာထရမ့်နဲ့မစ္စတာအာဘေတို့တွေ့ဆုံမှုကဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပတ်တုန်းကတော့မစ္စတာထရမ့်ကဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့တွေ့ဆုံခဲ့ပါသေးတယ်။ဒီသတင်းပတ်ကုံခေါင်းဆောင်နှစ်ဦးဆွေးနွေးပွဲနဲ့ပတ်သက်လို့ထရမ့်အစိုးရကအပြုသဘောဆောင်တဲ့လေတံမျိုးပြောထားပါတယ်။ပိုင်ဆိုင်မှုအငင်းပွားမှုတွေဖြစ်နေတဲ့အခြေတရုတ်ပင်လယ်ထဲကကျွန်းနေတဲ့ပတ်သက်ပြီးဂျပန်ရဲ့အချုပ်ချာအာဏာပိုင်မှုကိုချိန်ချောက်မဲ့ဘလို့တစ်ဖက်သက်ကြီးညာချက်မျိုးကိုမဆိုသမ္မတထရမ့်ကလက်ခံမှာမဟုတ်ဘူးလို့ပြောသွားပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြညာဘက်တရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။တူရကီနိုင်ငံမှာသမ္မတကိုလုပ်ပိုင်ခွင့်အာဏာပိုပေးမဲ့အခြေခံဥပဒေဆိုင်ရာပြုပြင်ပြောင်းလဲမှုမူကြမ်းတစ်ခုကိုလူထုဆန္ဒခံယူပွဲလုပ်ဖို့သမ္မတရီချစ်ထိုင်ယက်အာရိုဝန်ကဒီကနေ့အတည်ပြုလိုက်ပါပြီ။ဒီကိစ္စပေါ်လူထုဆန္ဒခံယူပွဲကိုအီဘီလာ16ရက်နေ့မှာလုပ်ဖို့ခန့်မှန်းထားတယ်လို့ဒုတိယဝန်ကြီးချုပ်နူမန်ကာတူမူးစ်ကနိုင်ငံပိုင် TRD ရုပ်သံသတင်းဌာနကိုပြောပါတယ်။အမေရိကန်နဲ့ပြင်သစ်နိုင်ငံတွေမှာလိုပဲသမ္မတလုပ်ပိုင်ခွင့်အာဏာပါဝင်တဲ့အခန်း18ခန်းပါအခြေခံဥပဒေအသစ်ကိုတူရကီပါလီမန်ကဇန်နဝါရီလမှာအတည်ပြုထားတာပါ။ဝန်ကြီးချုပ်ယာရူကိုပယ်ဖျက်ပြစ်မဲ့အခုအပြောင်းအလဲတွေဟာပိုပြီးထိရောက်တဲ့ခေါင်းဆောင်မှုဖြစ်စေမယ်လို့အစိုးရကပြောပါတယ်။ဒါပေမဲ့လည်းဝေဖန်သူတွေကတော့ဒီအပြောင်းအလဲတွေဟာလူတဦးရီကအုပ်ချုပ်ခွင့်ရစေမဲ့လမ်းစပွင့်သွားလိမ့်မယ်လို့ပြောကြပါတယ်။အခုအခြေခံဥပဒေအသေးအရသမရဟာလွတ်တော်ကိုဖျက်သိမ်းခွင့်နိုင်ငံတော်အရေးပေါ်အခြေအနေထုတ်ပြန်ကြေညာခွင့်အမိန့်ကြေညာချက်တွေထုတ်ပြန်ခွင့်နဲ့နိုင်ငံရဲ့အမြင့်ဆုံးတရားစီရင်ရေးအဖွဲ့မှအဖွဲ့ဝင်ထောက်ဝက်ကိုခံထားခွင့်တွေရလာမှာပါ။ဒါ့အပြင်လက်ရှိသမရအာဒူဝါအနေနဲ့2029ခုနှစ်အထိသမရယာရူကိုဆက်ယူထားနိုင်စေမှာပါ။ဝန်ကြီးချုပ်ယာရူနေရာမှာတော့ဒုတိယသမရတအူးဒါမှမဟုတ်တအူးထက်ပိုပြီးအစားထိုးခံထားမှာဖြစ်ပါတယ်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်မှာအစိုးရတပ်တွေနဲ့တာလီဘန်တပုံတွေကြားတိုက်ပွဲဖြစ်ချိန်တွင်နေအိမ်ပေါ်ကိုဘုံးတလုံးကျတာကြောင့်မိသားစုတစ်ခုမှလူ7ယောက်ထက်မနည်းသေဆုံးသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေမျိုးတွေကဒီကနေ့မှပြောလိုက်ပါတယ်။ပြည်ပခါဖြစ်နေတဲ့ဆန်ကင်ခိုင်မှာအခုဖြစ်ရဖြစ်ခဲ့တာဆိုပေမဲ့လည်းဘယ်ဘက်ကလက်ချက်ကြောင့်လဲဆိုတာတော့ချက်ချင်းမသိရသေးပါဘူး။သေဆုံးမှုတွေဟာညဘက်မှာလုတ်တဲ့အမေရိကန်စစ်ဖက်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လို့တာလီဘန်ပြောခွင့်ရတဲ့ဦးကပြောပြီးတော့အရသား23ဦးထက်မနည်းသေဆုံးတယ်လို့ဆိုပါရယ်။ဆန်ကင်ခိုင်မှာဂျာတာရင်းနေတုန်းကလည်းလေကြောင်းတိုက်ခိုက်မှုတွေလုတ်ခဲ့တယ်လို့အမေရိကန်စစ်ဖက်ပြောခွင့်ရဗိုလ်ချုပ်ကြီး Charles Clinton ကအတင်ပြပါရယ်။အရသားထိခိုက်သေဆုံးတဲ့ဆွဆွဲချက်တွေထွက်နေတာကိုသတိပြုမိကြောင်းနဲ့ဆွဆွဲချက်တိုင်းကိုအင်တန်အလေးထားပါကြောင်းသက်ဆိုင်တဲ့ဖြစ်ရပ်တွေအားလုံးကိုအာဖဂန်မိဖက်တွေနဲ့အတူလေလာစမ်းစစ်ဖို့လှုပ်သွားမယ်အကြောင်းပြောခွင့်ရကပြောပါရယ်။လေကြောင်းတိုက်ခိုက်မှုမှာ B-52 ဘုံးကျဲလေယာဉ်တွေပါတယ်ဆိုတော့တာလီဘန်တွေရဲ့ပြောဆိုချက်ကိုဗိုလ်မှူးကြီးကလီဗ်လန်ကညင်ပါတယ်။ဆန်ကင်ခိုင်မှာထိုးစစ်ကြီးတစ်ခုကိုလွန်ခဲ့တဲ့သတင်းနှစ်ပတ်တာလီဘန်တွေစတင်ခဲ့ပြီးတော့စခန်းတော်များကိုသိမ်းပိုက်ပြီးတော့အာဖဂန်တပ်ဖွဲ့ဝင်ဒါဇီနဲ့ချေသေဆုံးသွားပါရယ်။
1989ခုနှစ်အစ္စလာမ်ဒေါ်လာရေ38မြောက်အခမ်းအနားတွေကိုအီရန်နိုင်ငံမှာဒီကနေ့ကျင်းပပြီးအီရန်နိုင်ငံသားတန်ပေါင်းများစွာပါဝင်ဆင်နွှဲကြပါတယ်။တဟီရန်မြို့တော်မှာထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာအစင်လာအတိုင်းကျူးကျော်တန်တွေကိုအော်ဟစ်ကြပြီးအမေရိကန်ပြည်တော်စုကိုပြစ်တင်ရှုတ်ချတဲ့စိုင်းဘုတ်တွေကင်ပြီးတော့ဆန္ဒပြကြပါတယ်။အယာတိုလာရူဟိုလာခိုမီနီရဲ့နောက်လိုက်တွေကအမေရိကန်ကျော်တော်နောက်ခံပေးထားတဲ့ရီဇာပါလာဗီရှားဘီယန်ကို1989ခုနှစ်ဖေဖော်ဝါရီလ17ရက်နေ့ကဖျောက်ချခဲ့တာကိုအထိမ်းအမှတ်ပြုဆင်နွှဲကြတာပါ။ဒီလူလူဟာအင်ဖြူတော်ကအုပ်ချုပ်သူအစ်စ်တွေရဲ့မှားရည်နဲ့ပြောဆိုချက်တွေကိုတုံ့ပြန်ကြတာဖြစ်ကြောင်းအီရန်လူလူကိုလေးစားသမှုနဲ့ပြောဆိုရမယ်ဆိုတာသူတို့ကိုယ်တိုင်ပါဝင်ပြီးတော့ကဘာကြီးကိုအသိပေးပြောဆိုကြတာဖြစ်တယ်လို့တရူရန်မျိုးတော်ကလူလူချီတဲ့ပွဲမှာသမရဟက်ဆန်ရူဟာနီကပြောပါတယ်ဒီနိုင်ငံကိုစန့်ကျင်ပြီးချင်းချောက်တဲ့စကားပြောဆိုသူတွေနှောင်တရသွားအောင်အီရန်လူလူကလှုပ်ဆောင်မယ်လို့လည်းသူကဆိုပါတယ်အီရန်နိုင်ငံကပြီးခဲ့တဲ့လမှာပယ်ထင်းဒုံးကျည်ပြစ်လွတ်ဆန်သက်တာကြောင့်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတန်ခတ်အရေးယူမှုတွေချမှတ်ထားပါတယ်အီရန်နိုင်ငံဟာမီးနဲ့ကစားနေတယ်လို့လည်းသမ္မတထရမ့်ကသတိပေးပြောဆိုထားပါတယ်။ အီရန်နိုင်ငံဟာကမ္ဘာပေါ်မှာအကြမ်းဖက်ဝါဒကိုအားပြီးအမြောက်လုပ်နေတဲ့တခုတည်းသောအကြီးမားဆုံးနိုင်ငံဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ကမကြာသေးခင်ကပဲပြောထားပါဗျ
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကအမေရိကန်တပ်ရုံးအပြင်ဘက်မှာဒါဂျင်နဲ့ချီတဲ့ပြပဖိလစ်ပိုင်လူသားတွေဆန္ဒပြကြပါတယ်။ဆန္ဒပြသူတွေဟာရွှေပြောင်းဝင်ရောက်သူစန့်ကျင်ရေးသမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒကိုကန့်ကွက်တဲ့အနေနဲ့သမ္မတပုံပါတဲ့အတုလှုပ်ထားတဲ့အမေရိကန်အလံကိုမီးရှို့ဆန္ဒပြကြပါတယ်။ကျွေးကြော်သံတွေအော်ဟစ်ပြီးတော့ဆိုင်းပုတ်တွေကိုင်းပြီးဆန္ဒပြကြတဲ့တပ်ရုံးပတ်ပတ်လည်မှာရဲတပ်ဖွဲ့လုံခြုံရေးတွေအများပြချထားပါတယ်။ဖိလစ်ပိုင်နိုင်ငံကြားရေးဌာနရဲ့ကိန်းဂရန်းတွေရဆိုရင်အမေရိကန်ပြည်အောင်စုမှာဖိလစ်ပိုင်နိုင်ငံသား3.4တန်ရှိပြီးတော့အဲ့ဒီမှာခမန်းကြီး3,100ဟာတရားမဝင်နေထိုင်သူတွေဖြစ်ကြပါတယ်
။ပါကစ္စတန်ခြေဆိုင်အစ္စလာမ်စစ်သွေးကြွဂျာယက်ရှ်အီမိုဟမ်မက်အဖွဲ့ရဲ့ခေါင်းဆောင်မော်လာနာမာဆူဒ်အဇာကိုကုလသမဂ္ဂကသတ်မှတ်ထားတဲ့အကြမ်းဖက်ဝါဒဆိုင်ရာအမိမဲစီးရင်နဲ့ထက်သွင်းသတ်မှတ်ဖို့အဆိုကိုတရုတ်ကမထောက်ခံတဲ့ပေါ်အိန္ဒိယနိုင်ငံကကန့်ကွက်လိုက်ပါတယ်။အဇာကိုအကြမ်းဖက်ဝါဒီအဖြစ်ကုလသမဂ္ဂကသတ်မှတ်ရေးတရုတ်ကမထောက်ခံတာဒါပထမဆုံးချိန်တော့မဟုတ်ပါဘူး။မနစ်တုန်းကလည်းအလားတူအဆိုပြုချက်ကိုတရုတ်ကကန့်ကွက်ခဲ့သေးတာပါ။အဇဟာကိုအကြမ်းဖက်ဝါဒီဖြစ်သက်မှတ်ရေးပြင်သစ်နဲ့ပြည်တည်နိုင်ငံတွေရဲ့ထောက်ခံမှုနဲ့ပြီးခဲ့တဲ့လမှာအမေရိကန်ကနောက်ထပ်အဆိုတစ်ခုကိုတင်ခဲ့သေးပေမဲ့အဆိုကိုဆိုင်းငံ့ဖို့တရုတ်ဘက်ကလှုပ်ထားတာကြောင့်ရှေ့ဆက်မရပဲဖြစ်ခဲ့ပါတယ်။ဒီကိစ္စဟာအိန္ဒိယအတွက်စိတ်အနှောက်အယှက်ဖြစ်စရာကိစ္စကြီးဖြစ်နေပြီးတော့တရုတ်အိန္ဒိယနိုင်ငံဆက်ဆံရေးမှာအဟံအလားတစ်ခုဖြစ်နေတယ်လို့အိန္ဒိယလိလသုံးသပ်သူတွေကပြောပါတယ်။အဇဟာနဲ့ပတ်သက်တဲ့အဆိုကိုထောက်ခံဖို့အခြေအနေတွေအခုချိန်ထိမကန့်ညီသေးပဲနိုင်ငံကတိုင်ဝမ်ကိုကူစားပြုတဲ့အားလုံးရဲ့သဘောထားကိုထင်ဟပ်လုဆောင်ခဲ့တာလို့ဆိုပြီးတရုတ်ကခုခံပြောဆိုပါတယ်။တရုတ်ရဲ့ရည်တည်ချက်ပြောင်းလဲမယ်ဆိုရင်လည်းအားလုံးသဘောထားဖြစ်လာမှာပဲလို့အိန္ဒိယနိုင်ငံကြားရေးဌာနပြောခွင့်ရ Vikas Saurabh ကတုံ့ပြန်ပြောဆိုပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံထဲမှာတရုတ်တနိုင်ငံနဲ့ကပဲဒီအဆိုကိုကန့်ကွက်နေတာလို့အိန္ဒိယကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာမြေပြိုပြီးအိမ်အများပြားနစ်မြုပ်တာကြောင့်ကလေးငယ်တွေအပါအဝင်လူစနဦးသေဆုံးသွားတယ်လို့အင်ဒိုနီးရှားသဘာဝဘေးအန္တရာယ်ရောဘာသက်သာရေးအေဂျင်စီကဒီကနေ့ပြောပါတယ်။ဘန်ဂလီခိုင်မှာအပြင်းထန်မိုးဆက်ရွာနေတာကြောင့်တောင်ထူထပ်တဲ့ဒေသကကြေးရွာ300မှာမြေပြိုခဲ့တယ်လို့ပြောခွင့်ရဆူတူဘိုကပြောပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေနဲ့ဒေတာရင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖိခဲ့တဲ့နှစ်ကအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းထုတ်ပြန်ထားတဲ့နေဝင်မိငိမ့်မိန်ကိုအာဏာပိုင်တွေကအချိန်လျှော့ပေးလိုက်ပါပြီ။မောင်တော်မြို့နယ်မှာတည်ငြိမ်အေးချမ်းမှုအနေထားအရင်ကတည်းကပိုးပြီးတော့တိုးတက်ကောင်းမွန်လာတဲ့အတွက်အခုလိုသတ်မှတ်ချိန်လျှော့ပေးတာဖြစ်ကြောင်းဆိုပါရယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရင်ကနေကြားဆောင်ရဲစခန်းတွေကိုဖိခဲ့တဲ့နှစ်အောက်တိုဘာ9ရက်နေ့မှာမွတ်စလင်အစွန်းရောက်တွေကဝင်ရောက်တိုက်ခတ်ခဲ့တာကြောင့်ရဲတပ်သား9ဦးတည်ဆုံးခဲ့ရခြင်းအားဆလို့မောင်းနှောခရိုင်မှာည9နာရီနေ့မနက်6နာရီအထိနေဝင်မိငိမ်ကာဖျူအမိတ်ထုတ်ပြန်ခဲ့ပြီးရဲနယ်စစ်တပ်ပူးပေါင်းလုံခြုံရေးတပ်တွေကနေမြေရှင်းလင်းရေးလုပ်ခဲ့တာပါလေးလလောက်ကြာလာတဲ့အခုချိန်မှာမောင်းနှောခရိုင်အတွင်းအချိန်နေတည်ငြိမ်လာပြီးမို့ကာဖျူအမိတ်ကိုည9နာရီနေ့မနက်5နာရီအထိပြောင်းလဲလျှော့ချလိုက်ကြောင်းမောင်းနှောမြို့နယ်ရဲမှူးကျော်မြဝင်းက VOA ကိုပြောပါတယ်ည
9နာရီနေ့လောက်နေမနေဘူးနော်5နာရီဆိုတော့ဟိုပါပေါ့အလုံးလိုက်စီပေါ့ဘုရားဆိုမောင်တော်တို့လည်းဆက်ပါရှိတယ်ရောအကျိုးတော်ပေါ့အဲ့ဒါကဟိုပေါ့ဒီဒေသနေရာတွေပို့ပြီးတော့ဟိုတင်အင်ဂျင်လာတဲ့အတွက်ရှင်ဆွဲတော်ပြောပ
ါအခုတော့မောင်တော်မှာအယောင်းဝယ်အတွက်ပုံမှန်အတိုင်းအသွားလာတွေရှိနေတယ်ဆိုပေမဲ့တိုက်ခိုက်မှုကြုံလာရမှာကိုတော့စိုးရိမ်နေရဆဲပဲလို့မောင်တော်မျိုးကန်ကိုကျော်ကျော်ကပြောပါတယ
်ခါလေးကျော်တော်ကပေါ်လာအဆင်ပြေပါတယ်တတိကြီးလာရတာလည်းအဆင်ပြေတယ်ဒီလိုပါလေဈေးပေါ်ဝေးတာရှုံးဝေးတာတို့ဒီလိုအဆင်ပြေပါလေစိုးရစိုးရပေါ့ဟိုဆရာလေးလုံးတေစားတယ်ပေါ့အဲ့ဒီလောက်ပြပါလေစိုးရရလို့တော့အဆင်ပြေပါလေအခုရှိမှာတော့က
မောင်နှုံးမြို့မှာလုံညုံကြီးကိုပုံမှန်ချတာပြီးမြို့ပေါ်တဝိုက်မှာအရင်လိုနေမြေရှင်းလေးစစ်စင်မှုတွေမရှိတော့ဘူးလို့မောင်နှုံးမြို့နယ်ရဲမှူးကျော်မြဝင်းကပြောပါတယ
်လုံးစိုးတော့ပုံမှန်တိုင်းမှာပဲဒါအရှင်ကိုဆော့ကြလို့ရှိပါလေရှင်ကိုဆော့ရတဲ့တော့လုံးလုံးဟိုတပတ်တဲ့ပေါင်းတွေကအရှင်ကိုရရတော့ဘူးလို့ဟိုဖြစ်နေကြတော့ကြားလိုက်ပါလေနောက်ပိုင်းမှာတော့အဲ့ဒီဟိုရှင်းလင်းရတော့အခုကတော့လောက်တော့မတော်တယ်တော့ခြေတဲ့အတွက်တော့ရှင်းလင်းရလောက်တော့မကြားလို့ဘူးကြည့်။အဲဆိုဟိုကျွန်တော်ကတော့မြို့ပေါ်ဟိုလေးရခွဲပိုင်းတော့လေဒီတော့အရင်ဟိုကျွန်တော်မြို့ပေါ်ဆော်ပြတ်နေရကြတော့ကျွန်တော်လည်းမသိနိုင်ဘူး
။မောင်နှောခရိုင်အတွင်းကြေးရွာပေါင်း389ရွာလောက်ရှိပြီးလုံညုံကြီးဂိတ်တွေကို3မိုင်အကွာဒါမှမဟုတ်9မိုင်အကွာမှာတကိတ်ချထားပေမဲ့ သွာလာလှူရှားမှုတွေကိုထိခိုက်လောက်တဲ့အခြေအနေတော့မရှိဘူးလို့လည်းဒေသခံကိုကြော်ကြော်ကပြောပါတယ်
။လှူရှားရတာရှားတာလည်းဂိတ်တွေအပေါ်ပေါ်မိုင်သုံးမိုင်လောက်အပေါ်မှာတကိတ်တွေရှားတယ်၊နားမိုင်တပေါ်ခေတကိတ်လှူရှားရရှားတာရှိတယ်။သူကဘာမှတော့ပြန်လာတော့မရှားတော့မရှိဘူးကို။ရှားတာပါပဲအကုန်လုံးတော့ကဒါကိုပြန်လာတဲ့တနေရာခရီးကပေါ်နေတဲ့တနေရာအဲ့ဒီလိုရှိနေတာရှိတယ်။
မောင်နှောခရိုင်နေကြားဆောင်ရဲစခန်းတွေအကျန်းဖက်တိုက်ခတ်ခံရပြီးနောက်ပိုင်းစစ်တပ်နဲ့ရဲလုံခြုံရေးတွေကနေမြေရှင်းလင်းလုပ်စင်မှာလူအခွင့်အရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တဲ့ဆိုတဲ့ကုလသမဂ္ဂအပါအဝင်လူအခွင့်အရေးအဖွဲ့တွေရဲ့ဆွဆွဲချက်တွေထွက်ပေါ်လာပြီးနောက်မှာအဲ့ဒီကိစ္စတွေကိုဒုသမရဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကပြန်လည်စုံစမ်းသွားဖို့ရှိသလိုတပ်မတော်ဘက်ကလည်းစုံစမ်းမှုတွေလုပ်သွားမယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်အခုတော့မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေဘက်ကိုအလှည့်ပေးသွားပါမယ်။ NLD အစိုးရတဲ့လက်ထက်2016ခုနှစ်ရဲ့လူခွင့်ရေးချိုးဖောက်မှုအခြေအနေဟာ2015ခုနှစ်ကတည်းကတိုးမြင့်လာတယ်လို့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာရဲ့2016ခုနှစ်အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တို့ပြစ်ပခတ်ဖြစ်ရာရှမ်းနယ်ကချင်ပြည်နယ်တွေဘက်မှာလူခွင့်ရေးချိုးဖောက်မှုတွေပိုတိုးလာနေပြီးဖြစ်စဉ်တွေမှာတော့လက်နက်ကိုင်ဖွဲ့တွေကကျူးလွန်တဲ့ပြစ်မှုတွေပိုများတယ်လို့လည်းလူခွင့်ရေးစောင့်ကြည့်သူတွေကဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းရင်ကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုဟာ2016ခုနှစ်တွင်တိတိတသာမြင့်တက်လာတယ်လို့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာကနေထုတ်ပြန်ခဲ့တာပါအထူးသဖြင့်စစ်မဲ့ဖြစ်ပွားရာရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာလူခွင့်ရေးချိုးဖောက်မှုတွေပုံမှုတိုးများလာတယ်လို့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာရဲ့စီမံဖွဲ့ဝင်မတ်မိုးနေလီကပြောပါတယ်
2015မှာကျမတို့လက်လန်းမီကလောက်ပြုစုထားတဲ့ဒီလူခွင့်ရေးချိုးဖောက်မှုနဲ့ဒီ2016မှာဖြစ်ခဲ့တဲ့ကိစ္စကိုနိုင်ရှိပြီးတော့ကြည့်မယ်ဆိုလို့ရှိရင် the wet လောက်ပေါ့နော်ဒီဆိုးဝါးတိုးမြင့်လာတာကိုတွေ့ရတယ်အထူးသဖြင့်တော့ဒီရှစ်ဖြစ်နေတဲ့ဒီကဒီမြောက်ပိုင်းနဲ့တချင်ပြီးခက်မှာပေါ့နော်ဖြစ်ပြတဲ့အဖြစ်ပြက်တွေအများဆုံးဖြစ်တော့ပေါ့ကျမတို့ဒီအရာဒီအစိုးရဖြစ်ပေမဲ့ပေါ့နော်ဒီကျမတို့လိုချင်တဲ့ဒီမိုကရေစီအစိုးရလို့ပြောပေမဲ့အဟအတားဒီအများကြီးရှိနေတဲ့အပေါ်မှာဒီလူခွင့်ရေးချိုးဖောက်မှုလူခွင့်ရေးမြင့်တင်ဖို့အတွက်မလုပ်ဆောင်နိုင်ဘူးဆိုတော့အချက်ကိုလည်းကျမတို့မြင်ရတော့ပေါ့
ယခင်2015ခုနှစ်မှတ်တမ်းအရလူခွင့်ရေးချိုးဖောက်မှု84မှုရှိရာကနေ2016ခုနှစ်အတွင်းတိုင်းနယ်ပြည်နယ်10ခုအတွင်းမှာလူခွင့်ရေးချိုးဖောက်မှုပေါင်း154မှုရှိလာပြီးယခင်နှစ်သက်ချိုးဖောက်မှု20နီးပါးမြင့်တက်လာတယ်လို့မှတ်မွန်းနေလီကဆိုပါတယ်လူခွင့်ရေးချိုးဖောက်မှုဖြစ်စဉ်တွေမှာလက်နက်ကန်ဖွဲ့တွေကျူးလွန်တဲ့အဖြစ်တွေပိုများတယ်လို့မှတ်မွန်းနေလီကပြောပါတယ်
ညာတော့အချင်းဒီစစ်တပ်ဖက်ကကျူးလွန်တာကတော့အများဆုံးဖြစ်တယ်အဲ့ဒီထက်မှမှဒီဒီလူရှိပေါ့နော်ဒီလူရှိကြီးတွေပေါ့နော်အဲ့လိုမျိုးကျူးလွန်တာတွေရှိပါတယ်ဆိုရှင်ရင်ဒီတဲမှာလည်းကျမတို့ကောက်ခံတဲ့ဒီမှာဒီလက်လက်ကအဖွဲ့ကြီးပေါ့နော်ဒီချန်ပီယံမဆိုလို့ရှင်လည်းလက်လက်အဖွဲ့ကြီးများတာပေါ့ဆိုတော့အဲ့ဒီလက်လက်အဖွဲ့ကြီးကနေချူဖောက်တဲ့ကိစ္စတွေကတော့အချို့တိတ်တွေပေါ့နော်အဲ့လိုမျိုးတွေ့ရပါတယ
်2016ခုနှစ်တွင်ရှမ်းပြည်နယ်ဘက်မှာလူခွေရေးချူဖောက်မှုခံရတဲ့ဖြစ်စဉ်ကိုတော့ရှမ်းလူခွေရေးမှန်တိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမှတ်နန်းလွန်လှိုင်းကခုလိုပြောပါတယ
်အစ်မမက်တီတို့ရောဒီတိုင်းအဲ့တနက်နေ့ပြတ်တာပေါ့နော်ဒီဒူတွေကိုလက်နဲ့ကင်အခွင့်နဲ့မာပြီးတော့မှအဲ့လိုမျိုးအကြောင်းပြချက်ပြီးတော့မှခဏညအဲ့လိုမျိုးတွေလဲရှိရဲ့အရင်တိတာလာတာတော့တိုက်ပွဲဖြစ်တဲ့ချိန်အတွင်းမှာတော့ကြက်လီရင်နဲ့ပိုက်တာပေါ့နော်ကြက်လီရင်နဲ့တော့လက်နဲ့ကင်တွေတော့ပိုက်ရတော့ပိုက်တော့လက်နဲ့ကင်တဲ့လူတွေမထိပဲနဲ့ဒီဒူတွေကိုခဏညတော့ဖြစ်နေရပေါ့နော
်လူခွေရေးချပွားမှုမြင့်တက်လာတဲ့အပေါ်မှာလက်ရှိအန်တီအစိုးရအနေနဲ့လူခွေရေးကိုပုံပြီးမြင့်တင်ဖို့နဲ့ဖက်ဒရယ်ဒီမိုကရေစီစနစ်ကိုတက်လှမ်းနိုင်ရေးလူခွေရေးမြင့်တင်ရေးနဲ့တရားမျှတမှုကိုရှာဖွေဖို့အရေးကြီးကြောင်းကိုလည်းအန်ဒီဘာမာကနေထောက်ပြထားပါတယ်။လူခွေရေးချိုးဖောက်မှုနဲ့ပတ်သက်ပြီးတော့လက်ရှိအန်လက်တီဆိုရလက်ထက်မှာပွေလင်းမြင်သာမှုရှိလာတဲ့အတွက်လူမှုကွန်ရက်သတင်းမီဒီယာကနေတဆင့်ပြည်သူတွေပိုသိလာတယ်လို့ကရင်လူခွေရေးဖွဲ့ရဲ့ညွှန်ကြားရေးမှူးစောအန်ဘတ်ကဆိုပါတယ်။
ကိုင်းလေလာတဲ့အချိန်မျိုးပေါ်မှာလူတွေရဲ့ဆိုရှယ်မီဒီယာရဲ့ဆောင်းလာတဲ့ခါကျတော့ဖြစ်လာပြီဆိုလို့ရှိရင်ချက်ချက်ချက်ချက်သိရတာပေါ့နော်။အရင်တော့ဆိုလို့ရှိတော့အဲ့လိုမျိုးချက်ချက်ချက်ချက်မသိရဘူးပေါ့နော်
။အန်ဒီဘာမာရဲ့စီကံစာထဲမှာတိုင်းသာလက်နက်ကန်ရာစုတွေနဲ့တပ်မတော်တို့ကြားဖြစ်ပွားနေတဲ့လက်နက်ကန်ပဋိပက္ခတွေစစ်ဘေးရှောင်တွေပေါ်လူသားချင်းဆန္ဒတဲ့အကူအညီတွေတားဆီးခံရမှုတွေလူခုရေးချိုးဖောက်သူတွေကိုအပြစ်ပေးအရေးယူမှုမရှိခြင်းတရားမျှတမှုမရှိခြင်းတိုင်းဒေသပြည်သူလူထုတွေပေါ်ဖိနှိပ်တဲ့တရားဥပဒေတွေကိုအထူးကဝေဖန်ထောက်ပြထားပါတယ်ခင်ဗျာ။
နိုင်ကိုရင်ပြောပြသွားတာပါရှင်အခုလိုမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေဟာအရင်ထက်ပိုများလာတယ်လို့လူခွင့်ရေးမှတ်တမ်းကွန်ရက်ရဲ့အစီရင်ခံစာတစ်ကဖော်ပြခဲ့ပေမဲ့လည်းဒါဟာလူခွင့်ရေးပြဿနာတွေပိုများလာတယ်ဆိုတာထက်ပိုပြီးပွင့်လင်းမြင်သာမှုရှိလာတာဖြစ်တယ်လို့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကတုံ့ပြန်ပါတယ်ဒ ီသတင်းပတ်တဲ့ထုတ်ပြန်တဲ့အစီရင်ခံစာအပေါ်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ရဲ့သဘောထားဘယ်လိုရှိသလဲဆိုတာကိုတော့ဆက်သွယ်စုံစမ်းထားတဲ့ရှားဖောင်ကပြောပြမှာပါရှင်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အယတအစိုးရလက်ထက်မြန်မာနိုင်ငံတွင်းလူအခွင့်အရေးချိုးဖောက်မှုတွေပုံမှုတွေ့ရှိလာရတာဟာမီဒီယာတွေရဲ့ပွင့်လင်းမြင်သာစွာတင်ပြနိုင်မှုတွေကြောင့်ပြင်ဆက်သွယ်မှုစနစ်နဲ့နှီးပညာတိုးတက်အားကောင်းလာတာကြောင့်ဖြစ်နိုင်တယ်လို့မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်အဖွဲ့ရဲ့အတွင်းရေးမှူးဦးစစ်မြိုင်ကသုံးသပ်ပါတယ
်။လေ့လာမိသလောက်ပေါ့လေဒါတော့ဒီခြားခြားလေ့လာပြီးတော့ဆက်စစ်တဲ့အနေကတော့မဟုတ်ဘူး။ကျွန်တော်တို့ workshop တွေမှာအဲ့ဒီမျိုးဝေးဒီမှာအလုပ်တော့ဆင်းနေမိရတဲ့အခါမှာတော့ဒါတွေကဘာကြောင့်လဲများလာတာဟာဆင်းနေတဲ့အခါမှာတော့ဆက်သွယ်မှုစနစ်တွေပေါ်လာတာလည်းအဓိကအကြောင်းအနေနဲ့လည်းပါလာရှိပါတယ်။နောက်ဒီဘက်ကမှကျွန်တော်တို့လူမှုရေးနဲ့လူတွေရဲ့နေထိုင်မှုပုံစံနေရာလည်းတော်တော်လေးပြောင်းလာတဲ့အခါကျတော့အဲ့ဒီမှာလည်းလူမှုရေးဆိုင်ရာပြဿနာတွေကတော်တော်လေးပဲများလာတာရှိတယ်။နောက်မှုရေးစေဝါပိုင်းဆိုင်ရာလည်းများလာတဲ့အတွက်ဒီမှာလည်းကျွန်တော်တို့လူပိုင်နဲ့ပတ်သက်လို့ဖြိုက်မှုတွေကလည်းများလာတယ်နောက်ကျွန်တော်တို့တိုင်းနာဒေတာဒီမှာလဲတချို့ဒေတာဒီမှာတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်တဲ့အတွက်ဒီတိုက်ပွဲဖြစ်တဲ့နယ်မြေတွေပဋိပက္ခဖြစ်တဲ့နယ်မြေတွေကတော့သူ့ရဲ့သဘောတဘာဝအရာကိုကကျွန်တော်တို့ဥက္ကဋ္ဌဖြစ်တဲ့မှုတွေဖြစ်တဲ့သဘောအတော့ရှိပါတယ်ဆိုတော့ဟိုခုနပြောလို့များလာတဲ့ဆိုတော့ဟိုအနေထားကတော့အကြောင်းလေးမျိုးကြောင့်ဒါပို့ပြီးတော့ရင်သုံးတာမယ်ဆိုတော့အဲ့ဒါတဘာဝကြတယ်လို့ကျွန်တော်မြင်ပါတယ
်ဖေဖော်ဝါရီ၈ရက်နေ့ကထုတ်ပြန်လိုက်တဲ့လူအခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND Burma အဖွဲ့ရဲ့အစီရင်ခံစာအရမြန်မာနိုင်ငံမှာလူအခွင့်ရေးချိုးဖောက်မှုအခြေအနေဟာ2015ခုနှစ်နဲ့ရှင်ရင်2016ခုနှစ်မှာပိုးပြီးများလာတယ်လို့ဆိုထားပါတယ်အခုထုတ်ပြန်လိုက်တဲ့ ND Burma အဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်အဖွဲ့ကလစ်လာနေစေဖြစ်ပေမဲ့အရင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာပါအချက်အလက်အထောက်အထားတချို့ကိုကြည့်မယ်ဆိုရင်တော့ခိုင်မာမှုရှိတာကိုတွေ့ရတယ်လို့ဦးစင်မြိုင်ကပြောပါဗျ။
ကျွန်တော်တို့အဲ့ဒါတော့လစ်လာနေစေပဲကော်မရှင်နေလည်းတော့ဟိုတိကျတော့ကျွန်တော်တို့လောလောဆယ်တော့လေဟိုထုတ်ပြန်မှုတော့မရှိသေးဘူးလစ်လာနေလို့ပဲကြာဟိုသူကတော့ ND Burma ကတော့6လတည်းထုတ်တာပေါ့လေကျွန်တော်တို့ရခိုင်ဟာတွေတော့ဟိုလေးလာကြည့်တဲ့အခါမှာတော့ဖြစ်စဉ်တွေကတော့ဆရာကျော်150ပတ်ဝန်းကျင်ဖြစ်တာမျိုးတွေတော့တွေ့တာပေါ့လေတချို့အချက်လက်တွေတော့တော်တော်လေးခိုင်ခိုင်မာမာလို့ယူဆရတာပေါ့လေအချက်လက်ကြည့်လို့ဆိုတော့ပေါ်ပြရတာတွေ့တယ်တချို့တော့လည်းပြည့်စုံမဟုတ်ပဲပေါ်ပြတာမျိုးတော့တွေ့တယ်ဒါကတော့အရင်မှအရင်ဖြစ်ခဲ့တဲ့ထုတ်ပြန်ခဲ့တဲ့ပုံမှာဟိုကျွန်တော်အနေနဲ့တွေ့ရှိတဲ့ပြည့်စုံချက်လောက်ပဲကျွန်တော်ပြောတာပါအခုလက်ရှိထုတ်ပြန်တာကတော့ကော်မရှင်နေနဲ့တော့ကျွန်တော်တို့လေ့လာဆဲပဲဖြစ်တယ်လေ
မြန်မာနိုင်ငံအတွင်းအထူးသဖြင့်ရခိုင်ပြည်နယ်၊ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်စတဲ့ပြည်ပခဖြစ်နေတဲ့ဒေသအတွင်းကလူအခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့တွေကလည်းဝေဖန်ရှုတ်ချမှုတွေရှိနေပါတယ်ရှင်
တော်ရရှိများရှင်မြန်မာနိုင်ငံမှာတံတန်းကနေကိုရန်တီအတန်းတင်စာမေးပွဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုပယ်ဖျက်ပြီးအရေးချင်းစင်သတ်မှတ်တဲ့စနစ်ကိုအစားထိုးဖို့ရာပြင်ဆင်နေပါပြီ။နှစ်ပေါင်းများစွာကျင့်သုံးလာတဲ့စာမေးပွဲစနစ်ကိုဖျက်သိမ်းမဲ့အပေါ်ကြိုးဆိုသူတွေလည်းရှိကြသလိုအရေးချင်းစင်သတ်မှတ်ရာမှာပွင့်လင်းမြင်သာမှုမရှိမှဟုစိုးရိမ်သူတွေလည်းရှိကြပါသည်။ပညာရေးကဏ္ဍမှာပြုမြင်ပြောင်းလဲရေးအစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။တော်ရရှင်တွေအနေနဲ့စနစ်တဲ့ပေါ်မျှော်လင့်ချက်တွေပဲဖြစ်ဖြစ်စိုးရိမ်မှုတွေပဲဖြစ်ဖြစ်ကိုယ့်ရဲ့ကိုယ်ပိုင်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ရဖိတ်ခေါ်ပါရယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရယ်ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါရယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOE Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါလိမ့်ရှင်။
စနေညတိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်အခုအမေရိကန်ရုပ်ရှင်လောကရဲ့အော်စကာဆုပေးပွဲအကြိုမြင်ကွင်းတွေကိုအလှည့်ပေးပါမယ် အမေရိကန်ပြည်ထောင်စုမှကျင်းပမဲ့89ကြိမ်မြောက်အော့စကာရုပ်ရှင်ထူးချွန်ဆုပေးပွဲမှာဘသူတွေဆုတစိတ်ပိုက်ပြီးအိမ်ပြန်နိုင်မလဲဆိုတဲ့အပေါ်ပရိသတ်တွေဝေဖန်ရေးသမားတွေနဲ့ဟောလိဝုဒ်ရုပ်ရှင်လောကသားတွေကြားနှစ်စဉ်ဖြစ်နေကြတဲ့အတိုင်းသဘောထားကွဲလွဲနေကြပါတယ်။အမှုပညာရည်သွေးပေါ်မူတည်ဆုံးဖြတ်ပြီးဆုပေးအပ်တဲ့ဆိုပေမဲ့နိုင်ငံရေးအရာလည်းစဉ်းစားလေ့ရှိတတ်တဲ့အကြောင်း VOA သတင်းတောက်ပန်နီလုတ်ပေါ်လိုရဲ့သတင်းဆောင်ပါကိုတော့နန်းလောင်ကပြောပြမှာပါရှင
်ဒီနေ့အော်စကာဆုပေးပွဲမှာတော့ဒါရိုက်တာဒေမီယန်ချက်ဇလာရိုက်ကူတဲ့ဂီတနောက်ခံလာလာလန်ဇကာကအဓိကအဆုကြီးရရမှာသိချရတယ်လို့အများကခံမှန်းနေကြပါတယ်မလွဲမသွေးရမှာပါဟောလိဝုဒ်ဂီတလောကအကြောင်းရုပ်ရှင်ပညာစွမ်းနဲ့ဖန်တီးထားတဲ့ဇလန်ကောင်သဘောဖြစ်ပေမဲ့လဲဆုဆက်လေးဆုအတွက်ရထားခံရလောက်အောင်ထိုက်တန်ရလားဆိုတာကတော့မေးစရာဖြစ်နေပါတယ်Hollywood ရုပ်ရှင်သမိုင်းမှာဒီလောက်ဆူမြများရထားခံခဲ့ရပူတဲ့ဇာတ်ကားဆိုလို့1959က All About Eve နဲ့1969ကTitanic ဇာတ်ကားနှစ်ကားသာရှိခဲ့ပူပါတယ်။ George Mason တက္ကသိုလ်ကရုပ်ရှင်နဲ့ဗီဒီယိုပညာဌာနညွှန်ကြားရေးမှူး Giovanna Chelsea ကတော့တခါတရံမှာအမှုပညာအရေးတွေထက်ကြော်ညာနဲ့ငွေသုံးဆွဲနိုင်မှုအားကပိုးပြီးအရေးပါတတ်တယ်လို့ဆိုပါတယ်
။ That's just to make sure you have the screenings in these markets at these times. So,there is a big machine.
ဒီလိုချိန်မျိုးမှာဈေးကွက်ကိုလိလာကဲကတ်ထားဖို့လိုပါတယ်။ဒါကြောင့်လဲစကားတင်ဆင်းထဲမှာပါလာဖို့လူလူဆက်ဆက်ရေးရန်ညားကြီးတွေရှိဖို့လည်းလိုပါတယ်
။ဒီနှစ်အော်စကာဆုအတွက်စကားတင်စီးရင်မှာလူနည်းစုတွေအကြောင်းရိုက်ကူထားတဲ့ဇာတ်ကားတွေနဲ့သရုပ်ဆောင်တွေပိုမိုပါဝင်လာတာကြောင့်အရင်ထက်ဆိုင်ရင်တော့ယုံကြည်မှုပိုများလာတယ်လို့လဲကိုရန်ရုပ်ရှင်ရိုက်ကူသူဖြစ်တဲ့ Chelsea ကပြောပါတယ်။ဒီထဲမှာမူရီစေပြဿနာနဲ့ကြုံနေရတဲ့အတိုင်းဝိုင်းကြားကြီးပြင်းလာတဲ့ African Red Boy American လူငယ်တယောက်အကြောင်းရိုက်ကူထားတဲ့ Moonlight နဲ့ကဘာကျော်အားကစားသမားဖြစ်ခြင်းနဲ့အိမ်ထောင်သည်ဖခင်တယောက်ရဲ့ရုန်းကန်မှုအကြောင်း Denzel Washington တယောက်ဆောင်ထားတဲ့ Fences Zachary ပါဝင်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်း Oscar ဆုပေးရမှာလူဖြူရီတာကြီးစိုးနေတယ်ဆိုပြီးကန့်ကွက်မှုမျိုးတွေမိနစ်တုံးကမဖြစ်ခဲ့ရင်ဒီလိုဇာတ်ကားကောင်းတွေကိုတတိထားမိခြင်းမှထားမိနိုင်တယ်လို့လည်း Chelsea ကပြောပါတယ်။
Ask in the academy was called to task about their membership.
When we amyazo ya de saka sin ma hidden figures saka ga niya yu kae de lu sack yau shin thu sun su le ya kae ba de.
American ga ne la ka ba si ko parama song lu lai ba de akata yin pi lo mu ma kunyi pe khe de African web wa American lu me amyo thami 3 yaw ajaw yai ku tha de hidden figures pm saka ha le Oscar su ya tin ne lu myin ja ba de. နိုင်ငံရေးဖြစ်ပေါ်တိုးတက်မှုကလည်း Oscar su ဘောတက်ရမှုရှိနိုင်ပါတယ်။သမရထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးလုပ်ငန်းကြောင့်ဒုက္ခဒဲရီပေါ်ပြန်ပြီးတော့အာရုံစိုက်လာပါတယ်။ဒါရိုက်တာဂျင်ကာလိုရိုစီရိုက်ကူးတဲ့ Fire at Sea မှတ်တမ်းတင်ဆက်ကားကတော့အီတလီနိုင်ငံကမ်းလွန်လမ်ပဒူဆာကျွန်းကိုအဆက်မပြတ်ရောက်လာနေတဲ့ဒုက္ခဒဲရီအကြောင်းရိုက်ကူးထားတာပါ။ဒုက္ခတဲ့အတော်များများအသက်ရှင်ပေမဲ့တိဆုံးသူတွေကလည်းအများပြားရှိပါတယ်။
This is a moment for documentaries, it really is.
မှတ်တမ်းတင်ဆက်ကားရဲ့အတွေ့တကယ်အချိန်ကောင်းပါ။တကယ်ပါမေကွန်းတွေအာယုံဆိုင်မှုတွေပိုများလာလေလေဒီလိုဇာတ်ကားတွေပိုးပြီးတော့အားကောင်းလာလေလေဖြစ်မှာပါမွတ်စလင်အများစုရှိရာနိုင်ငံခုနှစ်နိုင်ငံကလူတွေကိုအမေရိကန်ပြည်ဝင်ခွင့်ကန့်သတ်လိုကြောင်းသမ္မတထရမ့်ရဲ့အမိန့်ထွက်ပေါ်လာပြီးနောက်မှာတော့နိုင်ငံခြားဇာတ်ကားတကားဖြစ်တဲ့ The Salesman ဟာလည်းလူကြိုက်များလာပါတယ်အီရန်နိုင်ငံသားရုပ်ရှင်ဒါရိုက်တာအက်ရှ်ကာဖာဟာဒီကတော့အော်စကာဆုရလို့ပြည်ဝင်ခွင့်ရရင်တော့အမေရိကန်ကိုဆုယူဖို့လာမှာမဟုတ်ဘူးလို့ပြောထားပါတယ်နိုင်ငံရေးအရာသဘောထားကွဲစရာအခြေအနေကြောင့်ဘေကင်းရန်ကင်းပုံမှန်အကြောင်းအရာတွေကိုရိုက်ကူးထားတဲ့ဇာတ်ကားတွေတရုတ်ဆောင်တွေကိုပဲရွေးချယ်တာမျိုးဖြစ်လာနိုင်တယ်လို့လဲ George Mason တက္ကသိုလ်က Chelsea ကပြောပါတယ
် La La Land is the barometer and La La Land has just
La La Land နဲ့အဓိကတိုင်းတားရမှာပ
ါ
ဒါက Trump အကြိုက်ကားလို့တော့မပြောချင်ပေမဲ့လူပြူတွေပျော်ပွဲရွှင်ပွဲလှုပ်ကြတဲ့တာမန်ဇာတ်ကားတကားပါ
ဒီနေ့ Oscar ဆုကိုလူနည်းစုအမှုပညာရှင်တွေကိုလည်းတန်းတူပေးအပ်ဖို့ Chelsea ကမျှော်မှန်းထားပြီးဒါဟာ Hollywood အတွက်မှန်ကန်တဲ့ရှေ့ခြေလှမ်းတစ်ရပ်ဖြစ်လိမ့်မယ်လို့ပြောပါရရှင်
နားလောင်ပြပြသွားတာပါရှင် VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်သံလှိုင်းကနေပြီးတော့လဲဖန်ယူကြည့်ရှုနိုင်ကြပါတယ် DPP ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြတာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ဧရှား77ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေပြင်သတင်းဆောင်ပါတွေတိစုံမင်းမြန်ကန်တွေနဲ့သတင်းပတ်စင်ကန်တာတွေကို DPP ရုပ်သံလှိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညကြပါရှင်2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေညပိုင်း VOE စီစဉ်တွေကိုလိုင်းနိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ည10နာရီထိထုတ်လွှင့်ပေးသွားမယ်သတင်းပတ်စင်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍနဲ့အတူသုတဆုံးလေအမေရိကန်တခွင်ကိုနားဆင်ရမှာဖြစ်သလိုသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့
ဓာတ်ရုပ်ဗေဒပညာရှင်တွေကနေပြီးဒီမော်လီကူလတွေကိုတိဆောက်တယ်ကျွန်တော်တို့လိုယူပဗေဒဒါမွန်အင်ဂျင်နီယာတွေကနေပြီးတော့ဒီကားတွေကိုဘယ်လိုမောင်းမလဲဆိုတော့တက်စ်လုပ်တယ်အဲ့လိုဆိုတော့ဒီတိုင်ပွဲရဲ့ရလက
တမီတာရဲ့ဂရေဘုံတစ်ပုံမှာတစ်ပုံလောက်သာရှိတဲ့နာနိုကားကလေးတွေပြိုင်ပွဲမှာပါဝင်မဲ့အိုဟိုင်းယိုတက္ကသိုလ်အသင်းကပါမောက်ခဒေါက်တာဆောဝေလာနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ကြရမှာပါဒီစီဇန်တွေကမှအခုအရင်ဆုံးအမျိုးသမီးကန္တာကိုနားဆင်ရပါမယ်ရှင်နိုင်ငံအမေရိကန်နိုင်ငံတော်တရားရုံးချုပ်မှာတာဝန်ထမ်းဆောင်နေတဲ့တရားသူကြီးတွေနဲ့အမျိုးသမီး3ဦးသာရှိတဲ့အထက် Ruth Bader Ginsburg လည်းတဦးအပါဝင်ဖြစ်ပါတယ်။အမျိုးသမီးတွေတန်းတူအခွင့်အရေးအတွက်ဥပဒေတွေပြဋ္ဌာန်းနိုင်ရေးကြိုးပမ်းသူတွေထဲမှာသူကထင်ရှားပါတယ်။မကြသေးခင်ကအထင်ကရ Stanford တက္ကသိုလ်မှာသူ့ဘဝတာကြိုးပမ်းခဲ့တဲ့ဖြစ်စဉ်တွေအမှတ်တရပြောကြားချက်တွေအကြောင်းဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကတင်ပြထားပါတယ်ရှင်။Cause it only serves to make me more determined to achieve my final goal. And I come
now Ruth Bader Ginsburg's greatest challenge lies ahead. A challenge to which she brings a powerful mind, a temperament for healing, a compassionate heart, a lifetime of experience. Her story already is a part of our history. Now her words and her judgments will help to shape our nation today and well into the 21st century. Most of us know that the inscription
Ruth Bader Ginsburg နဲ့စစ်မှာအကဲဆတ်မှုရင်ဆိုင်ရမှာဖြစ်ပါတယ်။ဒီအကဲဆတ်မှုကိုရင်ဆိုင်နိုင်ဖို့သူ့အနေနဲ့ဉာဏ်ထက်မြတ်စိတ်စေတနာကောင်းပြီးကိုကျင့်စာစိတ်လည်းရှိတဲ့အပြင်အတွေ့အကြုံလည်းအပြည့်အဝရှိပါတယ်။သူ့ရဲ့အကြောင်းဟာ American သမိုင်းမှာပါဝင်ပြီးသားဖြစ်ပါတယ်။အခုသူ့ရဲ့ပြောဆိုချက်ဆုံးဖြတ်ချက်တွေဟာကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကိုပုံဖော်ရမှာဒီကနေ့အားစလို့21ရာစုလောက်လျှောက်ပါဝင်တော့မှာပါ။နိုင်ငံတော်တရားရုံးချုပ်အဆောက်အဦအဝင်ပေါက်မှာဥပဒေအရအလုံးတန်းတူအခွင့်အရေးရှိကြတယ်လို့ကပီးထူထားပါရယ်။နောက်အဝင်ပေါက်မှာတရားဥပဒေဟာလွတ်လပ်မှုကိုစောင့်ရှောက်ရမယ်လို့ကပီးထူထားပါရယ်။ Ruth Bader Ginsburg အနေနဲ့နိုင်ငံအကျိုးကိုကာကွယ်စောင့်ရှောက်ပြီးတန်းတူအခွင့်အရေးကိုအမတ်ခံချက်ပေးနိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါရယ်
။အဲဒါကတော့1993ခုဩဂုတ်လ10ရက်နေ့ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ဖိုစင်သမရကလင်တန်ကအင်ပီရိုမှာကျင်းပခဲ့တဲ့ကျန်းသစ္စာကျင်းစုပွဲမှာ Ruth Bader Ginsburg နဲ့ပတ်သက်လို့ပြောကြားသွားတာပါ1990ခုနှစ်မြောက်ကထိုစဉ်နိုင်ငံတော်တရားရုံးချုပ်မှာတရားသူကြီး5ဦးနဲ့အမျိုးသမီးတရားသူကြီးအဖြစ်ဆန်ဒရာ ဒီ အိုကော်နာတဦးသာရှိခဲ့ပြီး Ruth Bader Ginsburg ဟာဒုတိယမြောက်အမျိုးသမီးနိုင်ငံတော်တရားရုံးချုပ်တရားသူကြီးလည်းဖြစ်ပါတယ်သူဟာနယူးယောက်မြို့ Brooklyn မှာ1993ခုကမွေးဖွားခဲ့ပြီးခုဆိုအသက်83နှစ်ရှိပါပြီ။သူဟာအထင်ကြီးတက္ကသိုလ်တွေဖြစ်တဲ့ Cornell, Harvard နဲ့ Columbia တို့ကဥပဒေဘွဲ့ရခဲ့ပြီး Rutgers တက္ကသိုလ်မှာဥပဒေပါမော့ခဖြစ်ဆောင်ရွက်ခါ Washington DC ဗဟိုအစိုးရအယူခံတရားရုံးမှာတရားသူကြီးဖြစ်ခန့်အပ်ခံခဲ့ရတာဖြစ်ပါတယ်။1993ခုနှစ်မှာသမရ Clinton ကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်ခဲ့တာဖြစ်ပါတယ်။တရားသူကြီး Ginsburg အနေနဲ့ကြားမှဒန်ဒူအခွင့်အရေးရရှိမှုနဲ့ပတ်သက်လို့အမျိုးသမီးတွေဘက်ကအကျိုးတော်ဆောင်ဖြစ်ဆွမ်းဆန်းတမန်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ဟာဖေဗရူလာ6ရက်နေ့ကအထင်ကြီး Stanford တက္ကသိုလ်မှာအထိပ္ပယ်ရှိတဲ့ဘွားဆိုတဲ့ခေါင်းကြီးနဲ့ဟောပြောပို့ချခဲ့ရမှာသူ့ရဲ့အမှတ်ရစရာပြောကြားချက်တချို့ကိုဒီအစီအစဉ်မှာကောက်နှုတ်တင်ပြလိုပါတယ်။ဒီပဲရှိတဲ့ဘဝဆိုတဲ့စာသားအပေါ်သူ့ရဲ့ခံယူချက်နဲ့ပတ်သက်လို့
To put it simply, it means doing something outside yourself.
ရှင်းရှင်းပဲပြောရမယ်ဆိုရင်ကိုယ်တွေမဟုတ်ပဲတခြားတွေတခုခုလုပ်ပေးခြင်းပါပဲ။ကျမဥပဒေကျောင်းသားတွေကိုတခါတည်းရမိကွန်းပြောရမှာသူတို့အနေနဲ့ရှေ့နေလို့ကိုအသက်မွေးဝန်းကျောင်းတခုတွေပဲလုပ်မယ်ဆိုရင်ကိုယ့်ရဲ့ကျွမ်းကျင်မှုကိုပဲအတုံးချရာရောက်တာမှုပိုက်ပြင်သမားနဲ့တူနေမယ်။ဒါပေမဲ့တကယ်ကိုဥပဒေပညာရှင်ဖြစ်ချင်နေဆိုရင်တော့ကိုယ့်အတွက်သာမဟုတ်ပဲကိုယ့်လူအဖွဲ့အစည်းမှာပြုပြင်သင်တာတွေလူတွေရဲ့နေထိုင်မှုဘဝပိုကောင်းအောင်လှုပ်ဆောင်မှုတွေကိုယ့်လောက်ဘဝပြီးမကောင်းကြသူတွေအတွက်ကူညီမှုတွေကိုလုပ်ပေးရမှာဖြစ်တယ်လို့တရားသူကြီး Ruth Bader Ginsburg ကအတိပ္ပယ်ရှိတဲ့ဘဝအ내အတိပ္ပယ်ကိုဖွင့်ဆိုသွားတာဖြစ်ပါတယ် Ruth Bader Ginsburg ဒီနေ့ဥပဒေကြောင်းတက်စင်ကြားမှခွဲခြားမှုနဲ့ပတ်သက်လို့သူ့ရဲ့အတွေ့အကြုံကိုပြောပြခဲ့ရမှာတော
့ In the days when I went to law school my entering class at Harvard was over 500 students only 9 were women
ကျမဥပဒေကျောင်းတက်တုန်းကနဲ့ Harvard တက်ကသူကျောင်းတက်တုန်းကကျောင်းသား900နဲ့ကုဥကပဲအမျိုးသမီးတွေဖြစ်ပါတယ်အဲ့ဒီတုန်းကခွဲခြားဆက်ဆံမှုကိုကန့်ကွက်တဲ့ဥပဒေလည်းမရှိသေးပါဘူးဥပဒေကော်မတီတွေကလူငှားရမယ်ဆိုရင်အမျိုးသမီးရှင်တွေမလိုချင်ဘူးအမျိုးသမီးရှင်တွေတူကိုငှားမိပါရဲ့အတုံးကိုမကြဘူးစသဖြင့်သောတန်တွေမကြာခဏကြားနေရတာဖြစ်ပါတယ်အဲ့ဒီတော့အမျိုးသားတွေကိုရောဘယ်နှစ်ယောက်ငှားရမ်းခဲ့တယ်လဲဘယ်နှစ်ယောက်ကကိုထင်ထားလို့မဖြစ်ကြတယ်လဲလို့ကျမပြန်မေးခဲ့ပါတယ်ဒီလိုမျိုးမိကွန်းတွေကိုအဲ့ဒီတုန်းကတိတ်မေးလို့မရှိခဲ့ကြပါဘူးဥပမာ Harvard ဥပဒေကျောင်းမှာအဲ့ဒီတုန်းကစာသင်အဆောက်အဦးနှစ်ခုရှိပါတယ်တစ်ခုမှာပဲအမျိုးသမီးရေအိမ်သာရှိပါတယ်ဒါကြောင့်ကျမတို့အတန်းတက်တယ်3-4နာရီကြာဆောင်ပွဲဖြေတယ်ဆိုရင်ရေအိမ်သာတက်ချင်ရင်တစ်ဖက်အဆောက်အဦးကိုအပြေးအလွှားသွားကြရပါတယ်ခေတ္တကကျမတို့ကမချိနှက်တာကိုမပြခဲ့ကြဘူးအဲ့ဒီတုန်းကအချိန်လေးကိုကြည်ကြည်ညံ့ညံ့နဲ့လက်ခံခဲ့ကြတယ်ဒါပေမဲ့လည်း1960ခုနှစ်မြောက်နောက်ပိုင်းမှာမြို့သမြခွင့်ရေးလှုပ်ရှားမှုဟာအမေရိကန်ပြည်ထောင်စုမှာပြန်အရှိန်ရလာပါတယ်ပြည်သူခွင့်ရေးလှုပ်ရှားမှုကြောင့်ပြင်ကမ္ဘာတစ်ပတ်မြို့သမီးရေးလှုပ်ရှားမှုတွေကြောင့်ဒီစိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်ကုလသမဂ္ဂကလည်းနိုင်ငံတကာအမျိုးသမီးများနေ့ကိုသတ်မှတ်ခဲ့ပါတယ်။အပြောင်းအလဲတွေကိုအနှံ့အပြားပဲတွေ့လာကြရပါတယ်။ဒါကြောင့်ကြားမှခွဲခြားတဲ့ဥပဒေတွေကိုပြောင်းပြစ်ဖို့ဖြစ်လာခဲ့ပါတယ်။အမျိုးသမီးတွေရဲ့ဦးစားပေးမှုဟာမိသားစုဖြစ်တဲ့အိမ်တော်နိုင်ရမယ်။အမျိုးသားတွေကအိမ်ပြင်ငွေရှာရမယ်လို့ယူဆခဲ့ပြီးနိုင်ငံရဲ့ဥပဒေအတော်များများကိုအဲ့ဒီခံယူချက်နဲ့ကိုက်ပြီးပြဋ္ဌာန်းခဲ့ကြတာတွေရှိပါတယ်။ဒီလိုမျိုးဥပဒေတွေဟာ1980ခုနှစ်များနောက်ပိုင်းမှာတော့အာလုံနီပါမရှိခဲ့ကြတော့ပါဘူးလို့ Ruth Bader Ginsburg ကပြောသွားခဲ့တာပါသူအနေနဲ့ဟောပြောပွဲတွေမှာမကြာခဏအမေးခံခဲ့ရတဲ့မိကွန်းတစ်ခုကတော့ဘယ်လိုအကောင်ဆုံးအကြံဉာဏ်ပေးခြင်းပါတယ်လဲဆိုတာပါပဲသူ့ရဲ့အဖြေကတော့
Yes I do It comes from my savvy mother-in-law advice she gave me on my wedding dayIn every good marriage, she counsels.
ကောင်းဆုံးအကြံဉာဏ်ပေးဖို့ရှိပါတယ်။အဲ့ဒါကတော့ကျမရဲ့ပန်းနာလာတဲ့ယောက်ျားမပြောတဲ့စကားပါ။ကျမခင်မွန်းနဲ့လက်ထပ်တဲ့နေ့မှာသူကသူပြောခဲ့တာကအိမ်တော်တွေမှာအောင်မြင်မှုကတခါတလေမကြားကြည်အောင်ဆောင်နေဖို့ပါပဲ။ကျမအနေနဲ့အဲ့ဒီစကားကိုအမြဲပဲနားထောင်ခဲ့ပါတယ်။ကျမရဲ့56နှစ်တန်းအိမ်တော်ရေးတက်တန်းတစ်လျှောက်မှသာမကလုပ်ငန်းဝင်မှရောအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်တရားရုံးချုပ်မှာပါဒါကိုကျင့်သုံးခဲ့ပါတယ်လူကိုနာကြည့်စေတဲ့တစ်ဖက်လူကိုမစာမနာပြောဆိုတဲ့စကားမျိုးကြားရင်ဒေါသထွက်မယ်မချေနှက်မှုနဲ့တုံ့ပြန်မယ်ဆိုရင်ကိုလိုချင်တာကိုပြောချင်တာကိုနားချချင်တာကိုရမှာမဟုတ်ဘူးလို့ Ruth Bader Ginsburg ကပြောခဲ့တာဖြစ်ပါတယ်ဒါအပြင်သူခင်မွန်းရဲ့ဖခင်ဖြစ်သူရဲ့အကြံပေးချက်ကိုလည်းတရားသူကြီးကခံယူခဲ့ပါတယ်အဲ့ဒါကတော့
Advice from my father-in-law has also served me well. He gave it during my gap years, 1954 to 1956.
ကျမခင်မွန်းရဲ့ဖခင်ပေးခဲ့တဲ့အကြံဉာဏ်ကလည်းကောင်းပါတယ်။ကျမအတွေ့သိကိုအကျိုးရှိစေပါတယ်။1954ခုနှစ်1956ခုကြားကျမခင်မွန်းမာတီကအိုကလာဟိုမာမှာအမြောက်တရင်မှာသွားထတာဝန်ထမ်းဆောင်စဉ်ဖြစ်ပါတယ်။1954ခုနှစ်ကုန်မှာကျမကိုဝင်ရှိလာတော့ကျမတို့မိသားစုက သုံးဦးဖြစ်လာမှမို့ချမကနောက်နေ့ဥပဒေကြောင်းစတက်ဖို့ကလေးတစ်ဖက်နဲ့တင်နိုင်ပါမလားလို့စိတ်ပူခဲ့တယ်။ချမရဲ့ခင်မွန်းဖခင်ပေးခဲ့တဲ့အကြံကတော့ရူဒီဥပဒေကြောင်းမတက်နိုင်ဘူးဆိုလေဘယ်သူကမှအပြစ်ပြောမှာမဟုတ်ဘူး။ဒါပေမဲ့လည်းဥပဒေပညာကိုတကယ်ပဲစီးပူးခြင်းနဲ့ဆိုရင်တော့စိတ်ပူပင်နာတွေကိုရပ်ပြီးကိုယ့်တွေအရေးကြီးတာကိုဖြစ်အောင်လုပ်နိုင်မဲ့နည်းလမ်းကိုရှာရမယ်ဆိုတာပါပဲလို့ Ruth Bader Ginsburg ကပြောသွားတာဖြစ်ပါတယ်။သူ့ရဲ့ခုလိုအမျှော်မြင်ကြီးမှုနဲ့ဇွဲလုံးလမလျှော့ချိုးပန်းမှုကြောင့်လေ Ruth Bader Ginsburg ဟာနိုင်ငံတော်တရားရုံးချုပ်မှအမျိုးသမီးတရားသူကြီးတွေနဲ့တူဖြစ်ပြီးအမျိုးသမီးများဒန်းတူအခွင့်အရေးရှေ့ဆောင်အဖြစ်သမိုင်းတင်ခံရပြီးဖြစ်ပါတယ်။တသက်တာတာဝန်ထမ်းဆောင်ရမယ်ဒီနိုင်ငံတော်တရားရုံးချုပ်တရားသူကြီးယာဒူးကနေအသက်83နှစ်ရွယ်ရှိပြီဖြစ်တဲ့တရားသူကြီးဂင်းစဘတ်ကတော့သူတာဝန်ချီအောင်ထမ်းဆောင်နိုင်သေးပြီတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့မကြာခဏဖြေကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်းရဲ့အမျိုးသမီးများခန္ဓာကိုညီကုန်းချုပ်အပ်ပါတယ်ရှင်Bend but never break me, 'cause it only serves to make me more determined to achieve my final goal. And I come back even stronger. ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုစနေမနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးသုတဆောင်လေအမေရိကန်တခွင်ကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့အာဖရိကန်အမေရိကန်လအဖြစ်သတ်မှတ်ထားတဲ့ဖေဖော်ဝါရီလရဲ့အကြောင်းကိုပြောပြပေးမှာပါ။လူမဲတွေရဲ့ဒန်းတူအခွင့်ရေးရဖို့ကြိုးပမ်းမှုအပြင်တမိုင်းဝင်တဲ့ဖေဖော်ဝါရီလရဲ့နေ့ရက်တွေအကြောင်းကိုအောင်အောင်နဲ့အတူရှားဖောင်ကအကူအညီတင်ဆက်ထားပါရဲ့ရှင်။
အမေရိကန်သမိုင်းမှာအပြောင်းလဲတွေဖြစ်စေခဲ့တဲ့အာဖရိကန်အမေရိကန်တွေကိုဂုဏ်ပြုတဲ့အနေနဲ့အာဖရိကန်အမေရိကန်လအဖြစ်သတ်မှတ်ပြီးနှစ်စဉ်အောက်မြွေအထိမ်းအမှတ်တွေကိုအမေရိကန်ပြည်ထောင်စုမှာပြုလုပ်ကြပါတယ်1986ခုနှစ်ကစလို့အမေရိကန်သမရဆက်ဆက်ကအာဖရိကန်အမေရိကန်လရဲ့လို့လဲသတ်မှတ်ခဲ့ကြတာပါရှာဖောင်ရေ
ဟုတ်ပါပြီရှင်ဒီတစ်ပတ်အစီအစဉ်ကတော့အာဖရိကန်အမေရိကန်တောင်းသားတွေရဲ့ဆန္ဒပြပွဲအကြောင်းနဲ့စလိုက်ကြရအောင်လားကိုအောင်ရေ
ကောင်းပါပြီဗျာလွန်ခဲ့တဲ့56နှစ်1960ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြောက်ကယ်ရိုလိုင်းနားပြည်နယ်က Greensboro မြို့ကဒီလူမဲကျောင်းသားတွေဟာသူတို့ရပိုင်ခွင့်တွေအတွက်ဆန္ဒပြခဲ့ကြပါတယ်အဲ့ဒီကာလကလူပြူလူမဲခွဲခြားမှုတွေရှိနေတော့သူတို့ဆန္ဒပြခဲ့ပုံကလည်းအတော်ပညာပါပါတယ် Woodward နဲ့ Crest ဆိုတဲ့ဈေးဆိုင်တွေကလူပြူတွေသာထိုင်လို့ရတဲ့ဒီထမင်းစားကုန်တွေမှာသူတို့ကဝင်ထိုင်ခဲ့တယ်အဲ့ဒီတော့ဆိုင်ပိုင်ရှင်တွေကသူတို့ကိုဈေးရောင်းမပေးနိုင်ဘူးဆိုပြီးညှင်းဆုပ်ခဲ့တဲ့အပြင်ဒီထိုင်နေတဲ့နေရာတွေကနေဖယ်ပေးဖို့မောင်းထုတ်ခဲ့ပါတယ
်။ဒါပေမဲ့လူမဲចောင်းသားတွေကဆက်ထိုင်နေတဲ့အတွက်လူလူကြားမငြိမ်မသက်ဖြစ်စေမှုတားမြစ်နေရာတွေကိုကျူးကျော်ဝင်ရောက်မှုနဲ့ရဲတွေကចောင်းသားတွေကိုဖမ်းဆီးခဲ့ပါတယ
်။အဲ့လိုအနုနီးနဲ့ဆန္ဒပြတာဒါပထမဆုံးမဟုတ်ပေမဲ့ Greensboro ကဆန္ဒပြပွဲနောက်ပိုင်းမှာတော့ဒီလူမဲတွေဝင်ရောက်ခွင့်တားမြစ်ထားတဲ့နေရာတွေကိုအနာပီဆမ်ပီဝင်ရောက်တာမျိုးအမေရိကန်ပြည်ထောင်စုတဝမ်းမှာပြန့်နှံ့လာခဲ့ပါတယ်
။ဆန္ဒပြသူတွေကိုဖန်ဆီးခေါ်ဆောင်သွားရလမ်းမှာလဲ We shall overcome ကျွန်တော်တို့ဟာခက်ခဲတွေကိုရင်ဆိုင်နိုင်လိမ့်မယ်ဆိုတော့အယက်သားအခွင့်ရေလှှရှားမှုတခြင်းကိုလည်းတည်ဆိုခဲ့ကြပါတယ
်။
ကြမငြိမ်မသက်ဖြစ်စေမှုကျူးကျော်ဝင်ရောက်မှုတွေကြောင့်ဖမ်းဆီးခံရတဲ့လူပြူလူမဲကောလိပ်ကျောင်းသားတွေအယက်သားအခွင့်အရေးလျှားသူတွေဟာသူတို့ပေါ်ချမှတ်ထားတဲ့ဒဏ်ချင်းငွေကိုမပေးဘဲဒီပြစ်ဒဏ်ကိုခံယူခဲ့တာကြောင့်တောင်ပိုင်းပြည်နယ်မြို့တွေကထောင်နေမှာလူတွေပြည့်သွားခဲ့ပါတယ်တဲ့ရပောင်ရေဒီနောက်1962ခုနှစ်စက်တင်ဘာလအတွင်းဒီတောင်ပိုင်းပြည်နယ်ကမြို့ပေါင်း120ကျော်မှာအခုလိုအနုနီးနဲ့အာဏာဖီဆန်ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ်ဗျာ
ဖိနှိပ်သူတွေအောက်မှာအခွင့်အရေးဆိုတာတိုက်ယူမရတယ်လို့ဆိုကြတာမျိုးဖြစ်မလားမသိပါဘူးရှင်။အဲ့ဒီနောက်မှာတော့စားတော့ဆိုင်တော်များများမှာအသားအရောင်ခွဲခြားမှုကိုဖျက်သိမ်းခဲ့ရပါတယ်။ မေရိကန်လွှတ်တော်ကလည်းဟိုတယ်နဲ့စားသောက်ဆိုင်တွေမှာအသားအရောင်ခွဲခြားပြီးဝန်ဆောင်မှုပေးတာတွေကိုတားမြစ်တဲ့ဥပဒေပါဝင်တဲ့1964ခုနှစ်အယတအခွင့်ရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ရှင်
။ဒီတစ်ခါတော့ပထမဆုံးစီးပွားပြစ်စတင်ပြည့်စွဲတဲ့လေကြောင်းလိုင်းအကြောင်းကိုတင်ပြအောင်လားရှာပေါင်းရေး
။ကောင်းပါပြီရှင်။1942ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာအင်ဂျင်လေးလုံးတက် Dixie Clipper လို့ခေါ်တဲ့ရေတရနဲ့ပြန်တက်တဲ့လေယာဉ်ပြန်နဲ့ Pan American World Airways ကပထမဆုံးနိုင်ငံတကာခီးစဉ်တွေကိုစတင်ခဲ့ပါတယ်။ဟိုတုန်းကနှီးပညာကလည်းမထွန်းကားသေးတော့ဒီလေယာဉ်မှာခီးတယ်10ယောက်လောက်ပဲလိုက်ပါနိုင်ခဲ့တယ်ကိုအောင်ရေ
။ဟုတ်ပါတယ်ဒါရင်ဘယ်ဟုတ်သေးမလဲဗျာလေယာဉ်ဝန်ထမ်းတွေကလည်း11ယောက်တောင်လိုက်ရပါတယ်ခီးစဉ်ကိုနယူးယောက်မြို့ကနေစတင်ပြီးပေါ်တူဂီကဘာမျူစတာလစ်ဘွန်ဘိုလာမာအနောက်အာဖရိကကဂီနီထရနင်ဒက်ပို့တ်အော့ဖ်စပိန်နဲ့ပေါ်တိုရီကိုကဆန်ဟူအန်နိုကိုပြေးဆွဲခဲ့တာပါဒစ်ဆီကလစ်ပါလေယာဉ်ဟာမိုင်12200နီးပါးသည့်ခီးစဉ်တွေကိုရှေ့ရကြပြန်တမ်းပြီးဖေဖော်ဝါရီလ9ရက်နေ့မှာနယူးယောက်ကိုပြန်လည်ရောက်ရှိခဲ့တယ်လို့ဆိုပါတယ်ဗျာဒီခီးစဉ်အတွင်းမှာအမေရိကန်ခီးတဲ့လေယာဉ်အာဖရိကမှာဆင်းသက်ခဲ့တာပထမဆုံးလည်းဖြစ်ပါတယ်အဲဒီနောက်52နှစ်ကြာပြီး1992ခုနှစ်မှာသမိုင်းဝင်ခီးစဉ်ပြန်တန်းခဲ့တဲ့ Pan American လေကြောင်းလိုင်း Diwali ခံခဲ့ရပါတယ်။ယင်းဤမြုပ်နှံစေးအကြီးမားလာပြီးခီးတဲ့ဥယျာဉ်အရနည်းလာတာကြောင့်အခုလိုအခြေကိုဆက်ရောက်ခဲ့တာပါခင်ဗျာ
။အဲ့ဒီတုန်းကအချိန်ဆိုရင်တော့ဒီလေယာဉ်ဟာအကြီးဆုံးမျိုးစားထဲမှာပါပြီး1938နဲ့1940ခုနှစ်ကြားမှာ American Boeing လေယာဉ်ကုမ္ပဏီကထုတ်လုပ်ခဲ့တာပါ။သမုတ်တရားကိုဖြတ်ပြီးပြန်တန်းနိုင်အောင်ကြီးမားတဲ့တောင်ပံတွေကိုတပ်ဆင်ပေးခဲ့ပါတယ်။အဲ့ဒီအချိန်တုန်းက Clipper လေယာဉ်အမျိုးအစား12စီးအထိထုတ်လုပ်ခဲ့ပြီးအဲ့ဒီထဲက6စင်းကတော့ Pan American လေကြောင်းလိုင်းအတွက်ဖြစ်ပါတယ်ရှင်
။ကဲဒီတစ်ခါတော့ Mepeni စနစ်တစ်ခုအကြောင်းကိုပြောပြအောင်လားရှာပေါင်းရေ။ American ပြည်တော်စုမှာလျှို့ဝှက် Mepeni စနစ်ကိုဘယ်တော့နေ့ကစတင်ခဲ့တယ်လို့ထင်လဲဗျ
။နှစ်ပေါင်းရာချီရှိခဲ့ပြီလို့တော့ထင်တာပဲကိုအောင်ရေ
။ဟုတ်ပါတယ်1888ခုနှစ်ဖေဖော်ဝါရီလ2ရက်နေ့မှာဒီ Kentucky ပြည်နယ် Louisville မှာကျင်းပတဲ့ရွေးကောက်ပွဲမှာစပြီးဒီလျှို့ဝှက် Mepeni စနစ်ကိုကျင်းသုံးခဲ့တာပါ။ဟိုရုံးကတော့အများရှိမှမဲပေးရတာကြောင့်စန့်ကျင်ဘက်တွေကရန်ပြူတာကိုခံရနိုင်တဲ့အခြေအနေမျိုးတွေလည်းရှိတာကြောင့်ဒီနီးစနစ်ကိုပြောင်းလဲကျင့်သုံးခဲ့ပါတယ်။တားပိုက်ကောင်တွေပေါ်တဲ့ဩစတြေးလျနိုင်ငံမှာလျှို့ဝှက်မဲပေးနီးစနစ်ကိုစတင်ကျင့်သုံးတာကြောင့်ဒီ Louis V ကစတင်ခဲ့တဲ့မဲပေးနီးစနစ်ကိုတားပိုက်ကောင်မဲပေးနီးစနစ်လို့လည်းခေါ်ကြပါတယ်။
အခုလိုကိုတိုက်နေတဲ့ရလူကိုလွတ်လွတ်လပ်လပ်မဲပေးနိုင်တာကြောင့် Louisville ကရွေးကောက်ပွဲကာလတွေမှာလူလူတွေဟာတက်တက်ကြွကြွနဲ့ပါဝင်လာကြပြီးဟိုတုန်းကထက်အဲ့ဒီ1888ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူတွေပိုများလာခဲ့ပါတယ်။အဲ့ဒီနောက်မှာတော့ American နိုင်ငံတဝန်းကပြည်နယ်တွေမြို့တွေကိုဒီလျှို့ဝှက်မဲပေးနည်းစနစ်တဟုန်ထိုးပြန့်နှံ့သွားခဲ့ပါတယ်
။ကဲဒီတစ်ခါတော့ American သမိုင်းမှာအမဲဆက်ဆွန်ထင်းစရာကိစ္စကိုဆောင်ရွက်ခဲ့တဲ့လွှတ်တော်အမတ်တယောက်အကြောင်းကိုပြောပြခြင်းပါတယ်ဗျာ။
ဘသူပါလိုက်ကိုအောင်ရေ
လွန်ခဲ့တဲ့65နှစ် 1950 ခုဖေဖော်ဝါရီလ9ရက်နေ့မှာ Wisconsin ပြည်နယ်ထက်လွတ်တော်မှ Joseph McCarthy ဟာ West Virginia ပြည်နယ် Wheeling က Republican Women's Club မှာမင်းကွန်းပြောကြားခဲ့ပါတယ်အဲ့လိုပြောကြားမှုတွေအတွင်း American နိုင်ငံသားရေးဌာနက Community 205ရောက်ရဲ့စီရင်သူ့မှာရှိတယ်ဆိုပြီးတော့ထုတ်ဖော်ကြေညာခဲ့ပါတယ
်ဒါဟာအဲ့ဒီခေတ်ကာလတခြား Republicanလွှတ်တော်အမတ်တွေလိုပဲကွန်မြူနီဝါဒအပေါ်ကြောက်ရွံ့မှုကိုအသုံးချပြီးဒီမိုကရက်သမ္မတ Harry Truman ကိုအခက်အခဲတွေဖြစ်အောင်လုပ်ခဲ့တာပါတဲ့။အဲ့ဒီအချိန်ကသူ့လုပ်ဖော်ခိုင်းမဲ့တွေကလည်းတခြား Conservative အမတ်တွေထက် Senator McCarthy ဟာပိုအန်ဒီရဲ့ကြီးတဲ့လူဖြစ်သတ်မှတ်ခဲ့ကြပါတယ်တဲ့
။အခုလိုသူ့ရဲ့ဆွဆဲချက်တွေမှန်ကန်သလားဆိုတာကိုဂရုမစိုက်ပဲပြောဆိုတဲ့အပြင်ဒီလိုဆွဆဲချက်တွေကြောင့်လူများပြားဘဝပြတ်သွားနိုင်တယ်လို့သူ့ရဲ့စန့်ကျင်ဘက်တွေကပြောကြပါတယ်။ဒါပြင်မက်ကာသီယာကွန်မြူနီဝါဒအပေါ်စိုးရိမ်တာတဲ့သတင်းမီဒီယာတွေမှာနာမည်ကြီးဖို့လုပ်နေတယ်ဆိုပြီးတော့လည်းပြောဆိုမှုတွေထွက်ပေါ်ခဲ့ပါတယ်
။အဲ့နောက်ပိုင်းမှာတော့စိတ်မကောင်းစရာကိစ္စတွေလည်းဇက်တိုက်ဖြစ်ခဲ့တယ်လို့ပြောရမှာပေါ့ရှင်။မက်ကာသီဝါဒကြောင့်အစိုးရအဖွဲ့အစည်းမှသာမကပညာရေးအနုပညာနဲ့တခြားဌာနတွေမှာလှုပ်ကင်ကြတဲ့အပြစ်မဲ့သူအများအပြားအလုတ်ကနေရနာခံရပါတယ်။
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်ကိုအခုလိုတောက်ကြနေညမှာအစ်နာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်ကာနေမနေ့ပိုင်းမှာနာစင်နိုင်ပါတယ်ရှင်အခုနောက်ဆုံးနာစင်ရမယ်သိပ္ပံတဲ့ဤပညာအစီအစဉ်ကိုတော့ဒေါခင်မြို့သက်ကအစီအစဉ်တင်ဆက်ထားပါတယ်ရှင
်တမီတန်ရဲ့တကယ်လေးဘုံတဘုံလောက်သေးငယ်တဲ့နာနိုကားကလေးတွေနဲ့ကားပြိုင်ပွဲကျင်းပါမယ်အကြောင်းပြိုင်ပွဲမှာပါဝင်ရှင်ပြိုင်မယ် အိုဟိုင်ယိုတက္ကသိုလ်အသင်းကပမခဒေါက်တာဆောဝေလှကိုမေးမြန်းပြီးတင်ပြပေးပါရစေ
။ဒီနာနိုကားပြိုင်ပွဲကကမ္ဘာပေါ်မှာပထမဦးဆုံးပြုလုပ်တဲ့ပြိုင်ပွဲဖြစ်ပါတယ်။ပြိုင်ရမယ့်သူကစီကန်းနေရပါလဲဆိုတော့ဒီနာနိုကားပေါ့နော်။နာနိုဆိုတာကတော့ငယ်ငယ်လေးပေါ့ခင်ဗျာ။စပေါင်းတကယ်လောက်ငယ်တာပေါ့တမီတာတဲ့။အဲ့တော့ဒီနာနိုကားရဲ့ size ကဘလောက်လောက်ရှိမလဲဆိုတော့1 nanometer to 4 nanometer အရွယ်ပေါ့ခင်ဗျာငယ်ငယ်လေးတွေပါအဲ့ဒီကားကဘလောက်ငယ်လဲဆိုရင်သပင်တစ်ချောင်းနှုတ်လိုက်ပြီးတော့အဲ့ဒီသပင်လေးကိုဖြတ်လိုက်လို့ရှိရင်ထိတ်လေးမှတွေ့မယ် area လေးမှကျွန်တော်တို့ကားအစင်းပေါင်း2သန်းကနေပြီးတော့10သန်းလောက်ထိအဲ့ဒီမှာကားပါကင်လုပ်လို့ရတယ်အဲ့လောက်ထိအရွယ်စားငယ်ပါတယ်ဒီနာနိုကားတွေက molecule တွေနဲ့စောက်ထားတာဖြစ်ပါတယ်ဒါပထမဆုံးရှင်ပြိုင်ပွဲဖြစ်ပြီးတော့ပြင်သစ်နိုင်ငံဒူလူးစ်မြို့မှာနာနိုကားပြိုင်ပွဲကိုကျင်းပမှာဖြစ်ပါတယ
်ဘယ်နည်းလောက်မှာပြိုင်ပွဲကျင်းပဖို့စီစဉ်ထားပါလဲဆရာ
ပြိုင်ပွဲကျင်းပဖို့နေ့ရက်က April လ28နဲ့29ပါ2019ခုနှစ်
ဟုတ်ကဲ့ပါဆရာပုံမှန်ကကားပြိုင်ပွဲဆိုမျက်စိနဲ့ကားတွေမြင်တယ်လူတွေကဘေးမှာအားပေးတယ်ကားတွေကပြိုင်ကြတယ်ပေါ့နော်ကွင်းထဲမှာဆိုတော့အခုဟာနာနိုဆရာပြောသလိုဆန်ပင်တပင်ရဲ့ထိပ်က area ဒီမှာတော့မှကားအစင်းပေါင်း2သန်းလောက်ရပ်ထားလို့ရတယ်ဆိုတော့ဒီလောက်သေးငယ်တဲ့ကားလေးတွေကိုပြိုင်ပွဲလုပ်တာကိုဒီအများမြင်အောင်ပေါ့နော်ဆရာနည်းနည်းလေးပြောပြပေးပါလားဘယ်လိုမျိုးကျင်းပတယ်ဆိုတာနည်း
ဆိုကားတွေကအရန်ငယ်လုံးအတွက်အတွက်ကြောင့်ကျွန်တော်တို့သာမန်မျက်စိနဲ့ကြည့်လို့မမြင်ရပါဘူးသာမန်မိုက်ခရိုစကုပ်နဲ့ပတ်ကြည့်လို့လည်းအနုကြည့်မှန်မြောက်ပေါ့နော်အဲ့ဒါမျိုးနဲ့ကြည့်လို့လည်းမမြင်ရဘူးသူကဒီထက်လည်းပိုငယ်တယ်အဲ့တော့သူ့ကို scanning tunneling microscope လို့ခေါ်တဲ့တကယ်တော့ specialized လုပ်ထားတဲ့ instrument နဲ့ကြည့်မှမြင်ရပါတယ်အဲ့ဒီလိုကြည့်တဲ့အခါကျတော့ကျွန်တော်တို့ computer ထဲမှာပြန်ပြီးတော့အဲ့ဒီပုံကိုပြန်ဖော်တယ်ပေါ့ခင်ဗျာ computer ထဲမှာဘာကိုမြင်ရမလဲဆိုအဲ့ဒီနာနိုကားလေးကိုအစဒဂရီလောက်ချဲ့လိုက်ပြီးတော့ပြန်ကြည့်လို့ရပါတယ် computer screen ထဲမှာမောင်းတာကလည်းကျွန်တော်တို့ဒီမှာစီကန်းရှိပါတယ်ဒီနာနိုကားတွေကိုကျွန်တော်တို့မောင်းတဲ့အခါကျတော့ clear sheet တဲ့မောင်းအောင်မှာဖြစ်ပါတယ်အဲ့ဒီ clear sheet ကလည်း scanning tunneling microscope လို့ခေါ်တယ်ကျွန်တော်တို့အတူက STM လို့ခေါ်ပါတယ်အဲ့ဒီ microscope မှာရှိတဲ့အချောင်းလေးပါပါတယ်အဲ့အချောင်းလေးနဲ့သူကဆန်းပြီးတော့သူကပုံဖော်တာဖြစ်ပါတယ်အဲ့ဒီအချောင်းလေးကိုပဲအသုံးချပြီးတော့ကျွန်တော်တို့ဒီ clear sheet ကိုပေးมาဖြစ်ပါတယ်အဲ့ဒီ clear sheet ကိုသုံးပြီးမှဒီနာနိုကားတွေကတွားရမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကနာနိုကားတွေကို gold surface ရွှေနဲ့လုပ်ထားတဲ့ရွှေတက်တူပေါ့အစစ်တရားရာဂိုင်းနှုန်းအဲ့ဒီရွှေမျက်နှာပြင်ပေါ်မှာနာနိုကားတွေကိုကျွန်တော်တို့ကတင်နှားมาဖြစ်ပါတယ်ဆိုတော့အခုပြိုင်မဲ့ဟာကအသင်းက6သင်းဆိုတော့ဒီ6သင်းမှာရှိတဲ့ကား6မျိုးပေါ့လေအဲ့ဒီဟာကအဲ့ဒီရွှေမျက်နှာပြင်ပေါ်မှာရှိပြီးတော့မောင်းတဲ့လမ်းကလည်းအဲ့ဒီရွှေမျက်နှာပြင်ပေါ်မှာပဲမောင်းပြီးတော့အဲ့ဒီမှာအတားအဆီးကြီးကျတော့ကျွန်တော်တို့ atom လေးတွေနဲ့ကျွန်တော်တို့လုပ်ပေးထားပါတယ်အဲ့တော့အဲ့ဒီကားမောင်းတဲ့ခါကျတော့အဲ့ဒီအတားအဆီးလေးတွေကိုကိုယ်ရှောင်ပြီးတော့ပန်းနိုင်ကိုရောက်တဲ့အထိကျွန်တော်တို့မောင်းအောင်မှာဖြစ်ပါတယ်ဟိုပြေးလမ်းကအလုံး80နာနိုမီတာရှိပါတယ်နာနိုမီတာဆိုတာကကျွန်တော်ပြောလို့တမီတာရဲ့ဒီဂရီပုံတပုံသေးပါတယ်တမီတာဆိုတာကကျွန်တော်တို့တကိုက်နီးပါးလောက်ရှိပါတယ်အဲ့ဒီတကိုက်နဲ့ကြည့်လိုက်ဂရီပေါင်းဒီဂရီပုံတပုံသေးတဲ့1နာနိုမီတာလို့ခေါ်ပါတယ်အဲ့ဒါအစ80ပေါ့80နာနိုမီတာကိုကျွန်တော်တို့မောင်းအောင်မှာဖြစ်ပါတယ်အဲ့ဒီတော့ဘေးနားမှာလူတွေရက်ပြီးတော့ဟိုတကယ်ကျွန်တော်တို့ရဲ့ပြိုင်ကားတွေကျွန်တော်တို့ကဘာမှာရှိတဲ့ပြိုင်ကားတွေလူတွေရက်ပြီးတော့အားပေးဖို့ကတော့မဖြစ်နိုင်ဘူးသို့တော့ကျွန်တော်တို့ဒီကွန်ပျူတာမျက်နှာပြင်ပေါ်မှာကြည့်ပြီးတော့ဘေးနားမှာလူတွေရက်ပြီးတော့အားပေးကြရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဆရာဆရာတို့ခုဝင်ပြိုင်တဲ့6သင်းဆိုတာဘယ်နိုင်ငံတွေရပါလဲဆရာ
ဆိုပြင်သစ်နိုင်ငံကတသင်းနောက်ဂျာမနီကအသင်းဂျပန်ကအသင်းဆွစ်ဇာလန်ကအသင်းနောက်ပြီးတော့ဩစတြီးယားနဲ့တို့အမေရိကန်ရိုက်စ်ယူနီဗာစီတီနဲ့ပေါင်းထားတဲ့ဟာတသင်းနောက်ကျွန်တော်တို့အိုဟိုင်ယိုတက္ကသိုလ်ကျွန်တော်ရဲ့အသင်းပေါ့ကျွန်တော်အသင်းကအမေရိကန်ကိုကိုစားပြုပြီးတော့ပြိုင်တာဖြစ်ပါတယ
်ဆိုတော့ဒီကားပြိုင်ပွဲကိုဒိုင်းသူကြီးလောက်တာတို့ပါလို့ပေါ့နော်ပြိုင်ပွဲတွေထုံးစံအဲ့ဒါတွေရောဘယ်လိုမျိုးစီစဉ်ထားပါလဲဆရာ
အခုဒီကားပြိုင်ပွဲကိုနိုင်နဲ့ရှုံးနဲ့အဆုံးဖြတ်လို့ဖို့အတွက်ကိုကျွန်တော်တို့ကော်မတီရှိပါတယ်သိပ္ပံပညာရှင်တွေနဲ့ဖွဲ့ထားတာပါအများစုကတော့ပြင်သစ်ကပါပဲအဲဒီသိပ္ပံပညာရှင်တွေပေါ့သူတို့ကနေပြီးတော့မှဘသူကအမြန်မောင်းမလဲမြန်တာမပြီးသေးဘူးသူကကိုယ်တာရှောင်းတာတွေဘလောက်ကောင်းမလဲအတိုက်ခိုက်တွေဟိုမတိုက်မိဘူးအဲ့ဒါမျိုးပေါ့အကုန်လုံးအဲ့ဒါတွေကြည့်ပြီးမှသူကအမှတ်ပေးပြီးတော့မှနိုင်နဲ့အတင်းကိုရွေးပါဖြစ်ပါတယ
်ဟုတ်ကဲ့ပါဆက်ခုနာနိုကားပေါ့နော်နာနိုကားပြိုင်ပွဲလုပ်ဖို့လို့ဖြစ်လာရတဲ့အကြောင်းရင်းလေးနည်းနည်းပြောပြပေးပါဆက်
ဟုတ်ကဲ့ကျွန်တော်တို့ဒီနာနိုကားဆိုတာကတော့အခုဒီ2016ခုနှစ်မှာလဲဓာတုဗေဒနိုဘယ်ပရိုက်စ်ကကျွန်တော်တို့ဒီ molecular car ပေါ့လေကျွန်တော်တို့အခုလုပ်တဲ့ဟာနဲ့ သူတို့ပေးလိုက်တာဖြစ်ပါတယ်။ဒါမဲ့ကျွန်တော်တို့ဒီနာနိုကားပြိုင်ပွဲကိုစပြီးစီစဉ်တာက2015ခုပေါ့လွန်ခဲ့တဲ့နှစ်ဩဂတ်လောက်ကစပြီးပြိုင်ပွဲလုပ်ကြအောင်ဆိုပြီးတော့ကျွန်တော်တို့ conference မှာ timing ပြီးတော့မှပြိုင်ပွဲကိုလုပ်တာဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ဒီနာနိုကားလေးတွေကိုလုပ်ပြီးတော့ရောင်းစားဖို့မဟုတ်ပါဘူး။အဓိကရည်ရွယ်ချက်ကဘာလဲဆိုတော့နာနို scale မှာမျက်နှာပြင်နေပေါ်မှာ control transport ပေါ့ခင်ဗျာ။ထိန်းကြောင်းပြီးတော့ transport လုပ်ပေးနိုင်တယ် molecule တွေ atom တွေကိုတနေရာကနေတနေရာကို control လုပ်ပြီးတော့ပို့ပေးနိုင်တယ်စနစ်ကိုကျွန်တော်တို့ကတီထွင်နေတာဖြစ်ပါတယ်ဒီလိုပြိုင်ပွဲကိုလုပ်တဲ့အတွက်ကြောင့်ပြိုင်ပွဲဝင်တဲ့6သင်းကပြင်ပြိုင်မဲ့ကားတွေကိုကိုယ့်အကူစမ်းသပ်ရတယ်တိဆောက်ရပါတယ်ဒီကားတွေအားလုံးက molecule ကားတွေဖြစ်ပါတယ်ကျွန်တော်တို့အသင်းထဲမှာပါတဲ့ဓာတုဗေဒပညာရှင်တွေကနေပြီးဒီ molecule ကားတွေကိုတိဆောက်တယ်ကျွန်တော်တို့လိုယူပဗေဒဒါမို့ engineer တွေကနေပြီးတော့ဒီကားတွေကိုဘယ်လိုမောင်းမလဲဆိုတော့ test လုပ်တယ်အဲ့လိုဆိုတော့ဒီပြိုင်ပွဲရဲ့ရလကဘာလဲဆိုတော့ကျွန်တော်တို့ဒီလို control transport လုပ်နိုင်တဲ့စနစ်ကိုကျွန်တော်တို့တီထွင်လိုက်နိုင်တဲ့ဟာကျွန်တော်တို့ရဲ့ရလဖြစ်ပါတယ်
ဒီ control transport စနစ်ကိုထွင်နိုင်ပြီဆိုလို့ရှိရင်ဒီလက်တွေအတုံးချတဲ့နေရာမှာဘယ်နေရာတွေမှာအကျိုးရှိနိုင်မှာလဲဆရာ
ဟုတ်ကဲ့အဲ့ဒါအရင်ကောင်းတဲ့အပေကမှာကျွန်တော်တို့ရဲ့ရည်ရွယ်ချက်တွေကဘာလဲဆိုတော့ဒီ molecule level မှာကျွန်တော်တို့အဲ့ဒီဟာကို control လုပ်ပြီးတော့ပို့ပေးနိုင်ပြီဆိုလို့ရှိရင်ကျွန်တော်တို့ဓာတ်တွေက electronic system မှာသုံးလို့ရတယ်နောက်ဆေးပညာမှာဆေးတွေကိုတနေရာနဲ့တနေရာကိုပို့မယ်လူရဲ့ခန္ဓာကိုယ်ထဲမှာအဲ့ဒါမျိုး control လုပ်ပြီးတော့ပို့လို့ရမယ်ဆိုတော့ဒီဟာရဲ့အောင်မြင်မှုကတော့အများကြီးပါအဓိကကြတာတော့ဒီ electronics ပါမယ်နော် information transport at the nano scale ဆိုလိုချင်တာကဒီ computer ပေါ့ဒါပေမဲ့ nano scale မှာစောက်ထားတဲ့ computer တိတိလေးတွေမှာကျွန်တော်တို့အသုံးချနိုင်မယ်တင်းမှုတနေရာနဲ့တနေရာကိုပို့ဖို့အတွက်ဒါမှမဟုတ်လို့ရှိခုနကလို့ဆေးတွေကိုခန္ဓာကိုယ်ထဲမှာပို့တယ်အဲ့ဒါမျိုးပေါ့နော်မျိုးမျိုးရှိမှာအများကြီးသုံးဖို့ရှိပါတယ
်ယူပဗေဒပမောက္ခဒေါက်တာဆောဝေလှရဲ့ပြောကြားခြင်းနဲ့ပဲဒီတင်းပတ်အတွက်သိပ္ပံနဲ့နည်းပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြဦးမယ်နော်
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။ VOE ကနေအခုအတန်လွှင့်နေတဲ့တနားရီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိနားဆင်နိုင်ပါတယ်။မနေ့ဖန်စနေနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့အမျိုးသမီးနဲ့သိပ္ပံနဲ့ဤပညာအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပြီးလိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOE ကိုစာရိုက်ကနေဆက်သွယ်လို့ရင် VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ် 855ကိုစာရေးသားဆက်သွယ်နိုင်ကြပါလိမ့်ရှင်ကျမတို့ VOE American အသံရဲ့တောက်ကြနေညပဲအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မရှင်အစီအစဉ်အဆုံးမတက်ခင်မှာတရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင
်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သတ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်တိုင်းဆက်လက်လှုံ့ဆော်သွားနိုင်ဖို့အစိုးရရှိနေတွေဘက်ကယူကန်တောင်းဆိုချက်ကိုဖက်ဒရယ်ယူကန်တရားဝန်တစ်ခုကပယ်ချလိုက်ပါတယ်။အောက်ရုံးတစ်ခုကကျမှတ်ထားတဲ့ဆုံးဖြတ်ချက်ကိုပယ်ဖျက်ပေးရေးကိစ္စဆန်ဖရန်စစ္စကိုအခြေစိုက်တရားသူကြီး3ဦးပါအမှတ်9ယူကန်တရားရုံးကတညီတညွတ်ထဲပယ်ချလိုက်တာပါ။ပိတ်ပင်တဲ့အမိန့်ကိုအောက်တရားရုံးကဆိုင်းငံ့စီခဲ့ပြီးအမေရိကန်ရဲ့ဝင်ခွင့်မပြုခဲ့သူတွေကိုခွင့်ပြုရမယ်လို့ဆုံးဖြတ်ထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲတွေကိုဒီကနေ့စတင်မှုရှိပြီးနှစ်ပေါင်းများစွာရှိထားတဲ့လူညုံရေးဆိုင်ရာသဘောတူစာချုပ်ကိုပြန်အားကောင်းလို့ဖို့နဲ့စီးပွားရေးဆိုင်ရာဆက်ဆံရေးမြင့်တင်ဖို့ကိစ္စတွေဆွေးနွေးတော့ဖို့ရှိပါတယ်။ခေါင်းဆောင်တို့ကဒီကနေ့မနက်ပိုင်းအင်ဖြူတော်သမ္မတရုံးကမှတွေ့ပြီးတဲ့နောက်နေ့လယ်ပိုင်းမှာသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါတယ်။မစ္စတာထရမ့်နဲ့မစ္စတာအာဘေတို့ကအရင်နောက်မှာတော့ဖလော်ရီဒါပြည်နယ်ပန်ဘီချ်မြို့ကိုလေယာဉ်နဲ့သွားပြီးမစ္စတာထရမ့်ရဲ့မာရာလာဂိုပန်းဖြေခြံကြီးမှာစနစ်တင်းတွေသွားနေကြမှာဖြစ်ပါတယ်။တူရကီနိုင်ငံမှာသမ္မတကိုလုပ်ပိုင်ခွင့်အာဏာပိုပေးမဲ့အခြေခံဥပဒေဆိုင်ရာပြည်ပင်ပြောင်းလဲမှုမူကြမ်းတစ်ခုကိုလူမှုဆန္ဒခံယူပွဲလုပ်ဖို့သမ္မတရေချစ်ထိုင်ရဲ့အာရိုဘန်ကဒီကနေ့အတည်ပြုလိုက်ပါတယ်။ဒီကိစ္စပေါ်လူမှုဆန္ဒခံယူပွဲကိုအေပီလ16ရက်နေ့မှာလုပ်ဖို့ကမ္ဘန်ထားတယ်လို့ဒုတိယဝန်ကြီးချုပ်နူမန်ခါတူမတ်စ်ကနိုင်ငံပိုင် TRT ရုပ်သံသတင်းဌာနကိုပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဟယ်မန်ပြည်နယ်မှာအစိုးရတပ်တွေနဲ့တာလီဘန်သဘောတူညီတိုက်ပွဲဖြစ်ချိန်တွင်နေအိမ်မော်ကိုဘုံးတလုံးကျတာကြောင့်မိသားစုတစ်ခုမှလူ၁၁ယောက်ထဲမှနေသေဆုံးသွားတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့ဆွေမျိုးတွေကဒီကနေ့ပြောပါတယ်။ပြည်ပကဖြစ်နေတဲ့ဆန်ကင်းခိုင်ကအဲ့ဒီဖြစ်ရဟာဘယ်သူလက်ချက်ကြောင့်ဆိုတော့ချက်ချင်းမသိရသေးပါဘူး။သေဆုံးမှုတွေကညဘက်မှာလုပ်တဲ့အမေရိကန်စစ်ဖက်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လို့တာလီဘန်ပြောခွင့်ရတူကပြောပါတယ်ခင်ဗျာ။
2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေညပိုင်းထိတ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ် VOA American တန်ရဲ့စနေနေ့မနက်ဖြန်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်ကျမခွန်မျိုးပါ Thank you.
This program has come to you from the Voice of America, Washington.